Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညချမ်းဖြစ်ပါစေရှင်။ Washington DC မြို့တော် View American တန်ကနေ2016ခုနှစ်ဇန်နဝါရီလ4ရက်တနင်္လာနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိလိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မူကတော့ကျွန်မခင်ပြူထွေးပါရှင်
။မင်္ဂလာပါခင်ဗျာ။ကျွန်တော်ကတော့အအောင်ပါ။ဒီကနေ့ညဘက်သတင်းတွေကိုမဲ့အေးတန်တန်ကျော်နဲ့အတူကြီးညပေးသွားမှာပါ။အီရန်ကဒီ sorry တန်ယုံကိုတိုက်ခိုက်ခံရပြီးဒီနိုင်ငံအချို့ကတန်ကိုစလဲတွေကိုအီရန်ကနေပြီးတော့ပြန်လည်ခေါ်ယူနေတာ။နောက်ဒီကမ္ဘာအစုရှယ်ယာဈေးကွက်မှာဒီ stock ဈေးတွေကျဆင်းနေတာဒီလိုထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်မခင်ပြူထွေး
။ဟုတ်ကဲ့ပါကိုအောင်ရှင်။ဒီကနေ့ကြားရောက်တဲ့မြန်မာနိုင်ငံရဲ့လွတ်လပ်ရေးနေ့အထိမ်းအမှတ်အခမ်းအနားမှာမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကဘာကိုအတိအကျအလေးပေးပြောဆိုသွားပါလဲ။
နောက်တက်လာမယ့်အစိုးရရဲ့ပထမဦးဆုံးတာဝန်တစ်ခုကတော့ငြိမ်းချမ်းရေးတည်ဆောက်ဖို့ပဲဖြစ်တယ်။တကယ်ထိရောက်တဲ့ငြိမ်းချမ်းရေးညီလာခံတစ်ခုကြီးကျင်းပပြီးတော့ကျမတို့အခု
ဒေါက်ဆန်းစုကြည်ရဲ့လွတ်လပ်ရေးနေ့မိကွန်ကောက်နှုတ်ချက်တစ်ချို့ကိုမကြခင်မှာအပြည့်စုံနာဆင်ရပါမယ်။ဒီတော့တွင်မှာပဲဒီမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကြားမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့ဆိုရာနဲ့အိန္ဒိယမြန်မာနယ်စပ်အနီးလှုပ်ခဲ့တဲ့ငလျင်နဲ့မြန်မာနိုင်ငံဘက်ချမ်းမာရောဘလို့ရိုက်ခတ်မှုတွေရှိနေလဲဆိုတာကိုကြားရမယ့်အပြင်ထိုင်းနိုင်ငံမှာဘိန်းကင်းစင်အောင်ဘာတွေလှုပ်ဆောင်နေသလဲဆိုတာကိုလည်းတင်ပြပေးဖို့ရှိပါတယ်။အခုတော့အရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့မအေးတန်နာကျော်တို့ကကြီးညာပေးကြပါမယ်ရှင်။
Saudi Arabia နိုင်ငံကဒီ Iran နဲ့တန်တမာဆက်ဆံရေးဖျက်တောက်ပြီးတဲ့နောက်ဒီ Saudi ရဲ့မဟာမိတ်နိုင်ငံဖြစ်တဲ့ Bahrain နဲ့ Sudan နိုင်ငံတွေကဒီ Iran နဲ့တန်တမာဆက်ဆံရေးဒီကနေ့ဖျက်တောက်လိုက်ပါတယ်။ UAE နိုင်ငံကလည်း Iran နဲ့တန်တမာဆက်ဆံရေးအစဉ်တန်းလျှော့ချလိုက်ပြီးတီဟီရန်မှာရှိတဲ့ဒီတန်တမာဥယျာဉ်ကိုကန့်သက်ကာတန်မတ်ကြီးအဆင့်တည်းလျှော့ချပြီးတန်ယုံတာဝန်ခံအဆင့်ကိုသာထားတော့မှာပါ။ Iran နိုင်ငံက Saudi တန်ယုံကိုဆန္ဒပြသူတွေဝင်ရောက်ဖျက်ဆီးပြီးတဲ့နောက်ဒီတန်တမာအဆက်အစံတွေအခုလိုဖျက်တောက်လိုက်ကြတာပါ။အီရန်တပ်သမားတွေအနေနဲ့48နာရီအတွင်းနိုင်ငံနင်းကထွက်ခွာဖို့ဘာရိန်အာဏာပိုင်တွေကပြောဆိုထားကြောင်းဘာရိန်နိုင်ငံပိုင်သတင်းဌာန BNA ကကြေညာပါတယ်။ Saudi အာဏာပိုင်တွေကလည်းအီရန်တပ်သမားတွေ48နာရီအတွင်းနိုင်ငံကနေထွက်ခွာသွားဖို့တနင်္ဂနွေနေ့နှောင်းပိုင်းကတောင်းဆိုထားတာကြောင့်48နာရီပြင်ဆင်ရရပါတယ်။အခုခါမှာအီရန်တပ်သမားတွေဟာ Saudi ကနေထွက်ခွာဖို့ပြင်ဆင်နေတယ်လို့အီရန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရ Hussein Jabbar Ansari ကဒီကနေ့မနေ့ဆော်ပိုင်းသတင်းစာရှင်းလင်းပွဲအတွင်းပြောပါရယ်။အခုလို Saudi Arabia ရဲ့လုပ်ရဟာဒေတာရင်းတင်းမာမှုတွေကြီးထွားလာအောင်အားပေးတယ်လို့ဖြစ်နေတယ်ဆိုပြီးတော့လည်းသူကပြစ်တင်ဝေဖန်သွားပါရယ်။အထင်ကရရှိရဲ့ဘာသာရေးကောင်းဆောင်ရှီယက်နီမာအယ်နီမာကို Saudi Arabia ကကွန်မြတ်လိုက်တာကြောင့်တီဟီရန်မှာရှိတဲ့ Saudi Arabia တန်ယုံကိုဆန္ဒပြသူတွေကဝင်ရောက်ဖျက်ဆီးခဲ့တယ်လို့မက်ရှက်ကအကောင်စစ်ဝင်ယုံကိုလည်းတိုက်ခိုက်ဖျက်ဆီးခဲ့ပါတယ်။အခုခါမှာအဲ့ဒီဆန္ဒပြသူ40ဆဲမနည်းကိုဖမ်းဆီးထားပြီးတိုက်ခိုက်မှုနဲ့ပတ်သက်လို့ဒါဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့အီရန်သမ္မတ Hassan Rouhani ကပြောပါတယ်။ဒါပေမဲ့အယ်နီမာကိုတက်ဖြတ်မှုနဲ့ပတ်သက်ပြီးတော့လည်းရှုံချဝေဖန်ခဲ့ပါတယ်။ Sorry တော်ဝင်မိသားစုကိုဝေဖန်တဲ့ဘာသာရေးကောင်းဆောင်နီမာကိုကွန်မြတ်လိုက်တဲ့ဒီကြီးမားတဲ့အမားကနေရှောင်လဲလို့ရမှာမဟုတ်ဘူးလို့လည်းအီရန်ဒုတိယနိုင်ငံသားရေးဝန်ကြီး Hussein Amir Abdullahian ကပြောပါတယ်။ဒါအပြင်တခြားလူ46ယောက်ကိုကွန်မြတ်လိုက်တာကြောင့်နိုင်ငံတကာကအင်အားသိမ်းခဲ့ကြသလို Sorry တော်ဝင်မိသားစုအပေါ်မလိုလားအပ်တဲ့အကျိုးဆက်တွေဖြစ်လာနိုင်တယ်ဆိုပြီးတော့လည်းသတိပေးချက်တွေထွက်ပေါ်လာပါတယ်။ခိုင်မာတဲ့ခြေလှမ်းတွေနဲ့တင်းမာမှုတွေလျော့သွားအောင်လှုပ်ဆောင်ကြဖို့နှစ်နိုင်ငံခေါင်းဆောင်တွေကိုဆက်ပြီးတိုက်တွန်းသွားမယ်လို့တော့ဒီအမေရိကန်နိုင်ငံသားရေးဌာနကညင်ညာချက်တစ်ခုမှဖော်ပြထားပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမာဇာအီရှာရစ်မျိုးကအိန္ဒိယခေါင်းစစ်ဝင်ယုံနာကအဆောက်အုံမှာစခန်းချနေတဲ့တပ်နက်သမားတွေနဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကြားမှာဒီကနေ့လည်းဆက်ပြီးတော့တိုက်ပွဲဖြစ်နေသေးပဲလို့တာဝန်ရှိသူတွေကပြောပါတယ်။ဘယ်သူတွေမှမသိရတဲ့စစ်သေးကြွတွေဟာအိန္ဒိယကောင်စစ်ဝင်ရုံးကိုဝင်စီးဖို့တင်းငွေတွေကလှုပ်ဆောင်ခဲ့ပြီးတော့ပတ်ဝန်းကျင်တစ်ခုလုံးတနက်တန်တွေ RPG လောင်ချာနဲ့ပစ်ခတ်တန်တွေစုညံနေခဲ့ပါတယ်။ကောင်စစ်ဝင်ရုံးရဲ့မျက်နှာချင်းဆိုင်လမ်းတစ်ဖက်ခြံကနေတနက်သမားတွေကလမ်းပစ်ခတ်လို့လုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အပြန်အလှန်တိုက်ပွဲဖြစ်တာလို့မြို့အုပ်ချုပ်ရေးမှူးရဲ့ပြောခွင့်ရသူကပြောပါတယ်။ပစ်ခတ်မှုတွေကြောင့်အရက်သားအနည်းဆုံးတဦးတန်ရာရသွားတာပါ။တိုက်ခိုက်မှုကိုလှုပ်ဆောင်သူကချက်ချင်းဝန်ခံပြောလာတာမျိုးမရှိသေးပါဘူးရှင်။
ဆွီဒင်နဲ့ဒိန်းမတ်နိုင်ငံသားနေဆက်ဖြတ်တမ်းမှုကိုထိန်းချုပ်လိုက်တာဟာဥရောပကရှန်ဂန်ဗီဇာလို့လည်းသိကြတဲ့ဒီနိုင်ငံကူးလက်မှတ်မလိုပဲတနိုင်ငံနဲ့တနိုင်ငံသားလွတ်လွတ်လပ်လပ်သွားလာနိုင်တဲ့အနေအထားပေါ်တည်ရောက်မှုတွေရှိလာနိုင်တယ်လို့ဂျာမနီနိုင်ငံကဒီကနေ့ပြောကြားလိုက်ပါတယ်။ ဂျာမနီနိုင်ငံသားဝန်ကြီးဌာနပြောခွင့်ရမာတင်ရှက်ဖာကလွတ်လပ်စွာသွားလာနိုင်မှုဟာအရေးကြီးတဲ့အခြေခံသဘောတရားတစ်ခုဖြစ်ပြီးဥရောပမှာဗီဇာမလိုဘဲတနိုင်ငံကနေတနိုင်ငံနိုင်ငံကိုလွတ်လပ်လပ်လပ်သွားလာနိုင်တာဟာဒီဥရောပသမဂ္ဂရဲ့အကြီးမားဆုံးအောင်မြင်မှုလည်းဖြစ်တယ်လို့ဆိုပါတယ်ဂျာမနီနဲ့ဒိမတ်နယ်ဆက်ဖြတ်သန်းသွားလာခွင့်ကိုဒိမတ်ဘက်ကယာယီထိန်းချုပ်သွားမှာဖြစ်တယ်လို့ပြောဆိုပြီးဂျာမနီဘက်ကအခုလိုပြောလိုက်တာပါဥရောပနိုင်ငံတို့ရဲ့လိုရကြောင်းသူတို့နိုင်ငံကိုရွှေ့ပြောင်းငွေရောက်သူတွေပိုဝင်ရောက်ကြလိမ့်မယ်လို့ဒိမတ်ဝန်ကြီးချုပ်လာလူကီးစ်ဟက်စမဆင်ကပြောပါတယ်ဒီကနေ့မှာပဲဒိမတ်နိုင်ငံဘက်ကနေဆွီဒင်နိုင်ငံဘက်ကိုဝင်ရောက်သူတွေအနေနဲ့နိုင်ငံကူးလက်မှတ်တွေကိုပြသပြီးမှသာဝင်ရောက်နိုင်မှာဖြစ်တယ်လို့ဆွီဒင်ဘက်ကကြေညာခဲ့ပါတယ်လူမှုဖူလုံရေးစနစ်ကောင်းမွန်တဲ့ဆွီဒင်နိုင်ငံတွေကိုတရားမဝင်နိုင်ငံရွှေ့ပြောင်းလာသူတွေအလုံးအင်းနဲ့ဝင်ရောက်နေတာကိုတားဆီးနိုင်ဖို့အခုလိုဆွီဒင်ဘက်ကစူးစမ်းတာဖြစ်ပါတယ်။အိန္ဒိချင်းဒိမတ်နိုင်ငံကရွှေ့ပြောင်းဝင်ရောက်သူ 18,000 ကိုခေလွန်ခွင့်ပေးခဲ့ပြီးတဲ့နောက်ဒီလွန်ခဲ့တဲ့နှစ်အတွင်းမှာတရားမဝင်ဝင်ရောက်တဲ့ရွှေ့ပြောင်းလာသူ 36,000 ကိုဆွီဒင်နိုင်ငံကလက်ခံခဲ့ပြီးနောက်မှာအစစ်အစေးမရှိနိုင်ငံတွေဝင်ရောက်ခွင့်ပေးနေတာကိုရက်စဲဖို့အခုလိုဆောင်ရွက်တာဖြစ်ပါတယ်။ဆွီဒင်နိုင်ငံမှာဘဝသစ်စတင်မှုရွှေ့ပြောင်းချေချနေထိုင်တဲ့သူတွေအ धिक ဝင်ရောက်လာလေရှိတဲ့ Horizon တရားဒိမတ်နိုင်ငံဘက်ချမ်းမှာနေဆက်ဖြတ်ကျော်မှုအချင်းကြကြဆောင်နိုင်တယ်လို့ဒီခီးသွွားတွေအတွက်သတိပေးချက်ထုတ်ပြန်ထားပါတယ်ဆွီဒင်နိုင်ငံနဲ့ဒိမတ်နိုင်ငံကြားခီးသွွားတွေအနေနဲ့နိုင်ငံကူးလက်မှတ်ကိုပြသပြီးမှနိုင်ငံဖြတ်ကျော်ခွင့်ပြန်လည်တတ်မှတ်လိုက်တာဒီနှစ်နိုင်ငံကြားမှာနေ့စဉ်ဖြတ်သန်းသွားနေသူထောင်ပေါင်းများစွာအပေါ်တက်ရောက်မှုရှိမှာဖြစ်ပြီးအခုစီးမင်းသက်ဟာနှစ်ပေါင်း90အတွင်းပထမဆုံးအကြိမ်ပြန်လည်ကျင့်သုံးခြင်းလည်းဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုမှာလက်နက်ကိုင်ဆောင်ခွင့်အထိန်းချုပ်မှုနဲ့ပတ်သက်တဲ့ပြဋ္ဌာန်းချက်တွေကိုသမ္မတရဲ့လုံခြုံရေးကွန်ရက်နဲ့တင်ကြပ်ဖို့အမေရိကန်သမ္မတဘရက်အိုဘားမားကြေညာချက်ထုတ်ပြန်မယ်လို့ခန့်မှန်းထားချိန်မှာပဲသမ္မတအိုဘားမားဟာတရားဥပဒေစိုးမိုးရေးထိတန်းရရှိရင်းဒီကနေ့တွေ့ဆုံဖို့ရှိပါတယ်သမ္မတအိုဘားမားဟာရှေ့နေချုပ်လော်ရတာလင်ချ် FBI ညွှန်ကြားရေးမှူး James Comey နဲ့အတူတခြားအရာရှိတွေနဲ့အင်ဗျူရမှာတွေ့ဆုံပြီးတော့တနက်နေ့အကြမ်းဖက်မှုတွေကိုထိန်းချုပ်နိုင်ဖို့သူ့အနေနဲ့ဘာတွေလုပ်ဖို့လိုမလဲဆိုတာဆွေးနွေးကြဖို့ရှိပါတယ်အမေရိကန်နိုင်ငံတဝမ်းလုံးမှာတနက်ပြစ်ခတ်မှုကြောင့်တေဆုံးခဲ့ရသူတွေရဲ့မိသားစုဝင်တွေဟာအောက်မေ့ဘွယ်အခမ်းအနားတွေကိုနေ့စဉ်လိုလိုကျင်းပနေကြရပြီးတော့ဒီလိုထပ်မဖြစ်အောင်လို့လွှတ်တော်အမတ်တွေကဘာမှမလုပ်သေးဘူးလို့မစ္စတာအိုဘားမားကပြောသွားပါတယ်။သမ္မတရဲ့လုပ်ပိုင်ခွင့်နဲ့ဆိုရင်တနက်ပိုင်ဆိုင်မှုနဲ့ပတ်သက်လို့ကန့်သက်ချက်တွေထားမှာကိုပြင်းပြင်းထန်ထန်ဆန့်ကျင်တဲ့ Republican တွေကြီးစိုးတဲ့လွှတ်တော်ရဲ့ထောက်ခံချက်မလိုပါဘူး။ဒါမှလည်းအိုဘားမားလုံးမဲ့ဘဲကိစ္စမျိုးမဆိုဥရေကြောင်းရအစိန်ခေါ်မှုတွေနဲ့ရင်ဆိုင်မဲ့ပုံရှိပါတယ်။အမေရိကန်နိုင်ငံတော်ဝမ်းမှာအခုနှစ်ပိုင်းနေအတွင်းမှာတနက်ကင်ကြိုင်းဖက်မှုတွေအတော်များများဖြစ်ပွားခဲ့ပြီးတဲ့နောက်မှာတော့တနက်ကင်ဆောင်မှုဥပဒေအပေါ်မှာသမ္မတအိုဘားမားအာရုံစိုက်လာတာလည်းဖြစ်ပါတယ်။ဒီထက်မှပြီးခဲ့တဲ့လအတွင်းကကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုမြို့ကတိုက်ခိုက်မှုကြောင့်လူ14ယောက်ထက်သေးဆုံးရတဲ့ပြစ်ခတ်မှုလည်းပါဝင်ပါတယ်။တနက်ထိန်ချုပ်မှုနဲ့ပတ်သက်လို့ဆွေးနွေးမှုတွေကိုကြာသပတေးနေ့မှာ CNN သတင်းဌာနနဲ့သမ္မတအိုဘားမားပြောဆိုဆွေးနွေးဖို့ရှိပါတယ်ရှင်။
ဗီယိုအမေရိကန်အတန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
အရင်ကပဲတရင်တွေကို VOA ကနေဆက်လက်ကြီးညာနေပါတယ်။68ကြိမ်မြောက်လွတ်လပ်ရေးနေ့အထိမ်းအမှတ်ခန်းနာတွေကိုမြန်မာနိုင်ငံတော်ဝန်မှဒီကနေ့ကျင်းပခဲ့ကြပါတယ်။မြန်မာနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုအမြန်ဆုံးတည်ဆောက်နိုင်ဖို့ကြိုးစားရမယ်လို့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်က NLD ပါတီဌာနချုပ်မှကျင်းပတဲ့လွတ်လပ်ရေးနေ့အခမ်းအနားမှာပြောကြားသွားခဲ့ပါတယ်။ကိုယ်နိုင်ငံရဲ့ကံကြမ္မာအတွက်တာဝန်ယူရမယ့်တာဝန်ဟာမြန်မာပြည်သူတွေအားလုံးမှာရှိတယ်ဆိုတာကိုလည်းဒေါန်ဆန်းစုကြည်ကပြောကြားသွားပါတယ်။ပြည်အောင်စုကြီးငြိမ်းချမ်းသာရာတိုးတက်ဖို့အတွက်ပြည်သူတိုင်းမှာတာဝန်ရှိတယ်ဆိုတဲ့စိတ်ဓာတ်နဲ့လုပ်ဖို့လိုအပ်တယ်။လွတ်လပ်ရေးအရသာခံစားခြင်းရင်တာဝန်ယူဖို့လိုအပ်တယ်လို့ NLD ပါတီဌာနချုပ်မှကျင်းပတဲ့လွတ်လပ်ရေးနေ့ခမ်းနားမှာဥက္ကဋ္ဌဒေါန်ဆန်းစုကြည်ကပြောကြားသွားခဲ့တာပါ။ဗြိတိရှ်ကိုလိုနီလက်အောက်ကနေလွတ်မြောက်ခဲ့တဲ့လွတ်လပ်ရေးနေ့အထိမ်းအမှတ်အလန်တင်ခမ်းနားတွေကိုဒီနေ့မနေ့အစောပိုင်းကနေပြည်တော်နဲ့ရန်ကုန်မြို့တွေမှာကျင်းပခဲ့ကြပါတယ်။ရန်ကုန်မြို့ပါဝင်မြို့တို့ရဲ့ရပ်ကွက်တွေမှာလွတ်လပ်ရေးနေ့ကြပြာရွတ်ပြိုင်ပွဲတွေစာစီစာကုန်းအေးသားပြိုင်ပွဲတွေအပြေးပြိုင်ပွဲချောတိုင်းတက်ပွဲကလေးတွေမုံစားပြိုင်ပွဲစတဲ့ပျော်ဝဲရှင်ပွဲတွေကိုဒီကနေ့ကျင်းပကြပါရခင်ဗျာ
အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်နာမှာပြည်အား 6.8 ရှိတဲ့ငရင်တစ်ခုလှုပ်သွားခဲ့လို့လူရှိဦးမကတိတ်ဆုံးပြီးတော့အများပြားလဲဒဏ်ရာရသွားခဲ့ပါတယ်။တိတ်ဆုံးသူတွေဟာအဆောက်အုံတွေပြိုကျရာကထိခိုက်တိတ်ဆုံးကုန်တာဖြစ်ပါတယ်။တိတ်ဆုံးသူ3ဦးကအင်ဖာမြို့မှာတိတ်ဆုံးတာဖြစ်ပြီးတော့ကျန်တဲ့သူ9ဦးကတော့အနီးနားခရိုင်တွေကဖြစ်တယ်လို့ရိုက်တာသတင်းမှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာလဲတိတ်ဆုံးတဲ့သတင်းတွေရှိပေမဲ့တရားဝင်အတည်ပြုချက်တော့မရသေးပါဘူး။ငရင်ကြောင့်အဆောက်အုံတော်တော်များများလည်းထိခိုက်မှုရှိခဲ့ပါတယ်။အာသန်ပြည်နယ်ဂူဝါဟာတီမြို့မှာငရင်တွေလှုပ်ပြီးတော့အိမ်တွေတုံစာအုပ်တွေစင်မောကပြုတ်ကျကုန်တော့လူတွေလမ်းမပေါ်ဆင်းပြေကြပါတယ်။ငရင်ကအင်ဖန်မြို့အနောက်မြောက်မိုင်20အဝေးမြေအောက်အနက်34မိုင်ကိုဗဟိုပြုတ်ပြီးတော့လှုပ်တာပါ။ဒီငရင်လှုပ်တဲ့နေရာနဲ့အနောက်တောင်ဘက်မိုင်400နီးပါးကအနောက်ဘန်ကောက်ပြည်နယ်ကိုကတ္တာမြို့ကငရင်တန်းကိုခန်းစားသိရှိရတဲ့အပြင်တောင်ဘက်ပိုင်းမိုင်900ကျော်ဝေးတဲ့ရန်ကုန်မြို့ကနေလည်းဒီငရင်ကိုခန်းစားခဲ့ရပါတယ်။ငရင်ဗဟိုပြုလှုပ်တဲ့နေရာဟာနည်းနည်းခေါင်းတဲ့ဒေသဖြစ်ပြီးတော့တယ်လီဖုန်းဆက်သွယ်ရေးသိပ်မကောင်းလို့မြို့နယ်မြို့ငယ်ရွာငယ်တွေကအခြေအနေချက်ချင်းထွက်မလာပါဘူး။တဘာဝဘေးရနေရနောက်ပိုင်းကယ်ဆယ်ရေးအဖွဲ့ဝင်6ဦးအယောက်90ကိုတော့ဝေးတဲ့နေရာတွေကိုသွားကြည့်ခိုင်းထားတယ်လို့ရဲကပြောပါတယ်ရှင်
။ရှန်ဟိုင်းနဲ့ရှန်ဇန်မြို့တွေကအစုရှယ်ယာဈေးကွက်တွေဒီကနေ့ပိတ်လည်ရပါတယ်။တရုတ်အစုရှယ်ယာဈေးကွက်တွေမှာဈေးမတည်မငြိမ်ဖြစ်တာကိုကာကွယ်နိုင်ဖို့စနစ်သစ်ကိုစတင်ကျင့်သုံးတဲ့ဒီနေ့မှာပဲအစုရှယ်ယာဈေးတွေ900ကျပ်နှုန်းထိထိုးချသွားတဲ့အတွက်အယောင်းဝယ်တွေကိုရပ်ဆိုင်းလိုက်တာပါ။အာရှငွေကြေးကျဆင်းမှုကြောင့်ဥရောပငွေကြေးဈေးကွက်လဲစဖွင့်ချိန်ကလေးကဈေးကျနေပြီးတော့ဂျာမနီစတော့ဈေးကွက် DAX မှာအစုရှယ်ယာဈေးတွေ400ကျပ်နှုန်းကျော်ကျဆင်းခဲ့သလိုလန်ဒန် FTSE ဈေးကွက်မှာလဲ200ကျပ်နှုန်းကျော်ကျဆင်းခဲ့ပါတယ်။ကမ္ဘာစီးပွားရေးဒုတိယအင်အားအကြီးဆုံးဖြစ်တဲ့တရုတ်နိုင်ငံရဲ့ကုန်ထုတ်လုပ်မှုတည်တည်တသာကျဆင်းသွားတဲ့ကိန်းဂဏန်းတွေနဲ့အရှေ့အလယ်ပိုင်းမှာမတည်မငြိမ်ဖြစ်နေတာတွေကြောင့်အခုလိုတရုတ်ကအစုရှယ်ယာဈေးတွေထိုးချသွားခဲ့တာပါ။ဂျပန်နီကေးလဲ300ကျပ်နှုန်းအထိကျဆင်းပြီးဟောင်ကောင်ဟန်ဆန်လဲ 2.5 ကျပ်နှုန်းအထိကျဆင်းသွားတယ်လို့ဒီအရှေ့အလယ်ပိုင်းဒေသကပြည်ပခါတွေဆော်ရီအာရေဗီယာနဲ့အီရန်အကြားကတင်းမာမှုတွေကြောင့်ဒီကနေ့မှာရေနံဈေးတက်နေပါတယ်ခင်ဗျာ။
မက္ကဆီကိုနိုင်ငံမှာမျိုးရုံဝင်အစ်စ်တူသူတာဝန်ထမ်းဆောင်မှုတောက်ကြနေမှာကျန်းသစ္စာချိန်ဆိုပြီးတော့24နာရီမပြည့်ခင်မှာပဲစနစ်နေ့ကတက်ခံလိုက်ရပါတယ်။လွတ်တော်အမတ်ဟောင်းဂျီဇဲလ်မိုကာဟာတနက်သမားတွေရဲ့လက်ချက်နဲ့တက်မစ်ကိုမျိုးကနေအိမ်မှာတိတ်ဆုံးသွားခဲ့တာဖြစ်ပါတယ်။အသက်မပြည့်သေးသူတဦးပါဝင်တန်တရားရှိတဲ့လူ3ကိုဖမ်းထားပါတယ်။နောက်ထပ်2ဦးကတော့ရဲနဲ့အပြန်အလှန်ပြစ်ခတ်ကြရမှာတိတ်ဆုံးသွားတာပါ။မျိုးရုံဝင်မစ်မိုတာကိုတတ်ဖို့အတွက်တနက်သမားတွေကိုဒေါ်လာ29,000ပေးခဲ့ပြီးတော့တက်ခိုင်းသူတွေကတော့ The Red ဆိုတဲ့မူရခိုင်ဖြစ်တယ်လို့ LA Times သတင်းစာမှာဖော်ပြထားပါတယ်။တက်ခံရသူမစ်မိုတာဟာစိတ်သက်ခိုင်မာပြီးတော့ရဲစွမ်းတက်တီရှိသူဖြစ်တယ်။သူမျိုးတော်ဝင်ဖြစ်တဲ့တာဝန်ယူတော့ဒူးစရိုက်မှုနှိမ်နှင်းရေးကိုဦးစားပေးပြီးတော့တည့်တည့်လှုပ်ဆောင်မယ်လို့ကြေညာခဲ့တယ်ဆိုပြီးတော့သူ့ရဲ့လက်ဝဲဝါဒီဒီမိုကရက်တစ်တော်လှန်ရေးပါတီကြေညာချက်မှာပြောထားပါရဲ့ရှင
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်အောင်နဲ့မအေးသန္တာကျော်တို့ကကြေညာပေးခဲ့ကြတာပါရှင်။သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုတလဲတင်ပြပေးပါဦးမယ်။အရေးဆုံးကတော့ဒီနေ့ကြာရောက်တဲ့မြမလွတ်လပ်ရေးနေ့အထိမ်းအမှတ်အခမ်းအနားမှာဒေါအောင်ဆန်းစုကြည်ကဘာကိုအတိတ်ကအလေးပေးပြောဆိုခဲ့တယ်လဲဆိုတာကိုကြည့်ကြရအောင်ပါရှင်။ရွေးကောက်ပွဲမှာတခဲနဲ့အနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့အစိုးရကိုဦးဆောင်တဲ့အခါပြည်တွင်းညီညွတ်ရေးကိုဦးစားပေးဆောင်ရွက်မှာဖြစ်တဲ့အကြောင်းပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကပြောကြားလိုက်ပါရယ်။ညီညွတ်ရေးကိစ္စအပါအဝင်အစိုးရတဲ့အနေနဲ့ဆောင်ရွက်မဲ့ကိစ္စတွေကိုပါထည့်သွင်းပြောကြားသွားတဲ့68ကြိမ်မြောက်မြမလွတ်လပ်ရေးနေ့အခမ်းအနားကြောင့်တော့ကိုယ်တိုင်သွားရောက်သတင်းယူထားတဲ့ VOA မြန်မာပိုင်းသတင်းတောက်မမြင့်မြင့်ခိုင်ကဒီကုလိုမျိုးသတင်းပေးပို့ထားပါရရှင်
။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရအဖွဲ့တက်လာတဲ့အခါလှုပ်ဆောင်ရမယ့်ပထမဦးဆုံးတာဝန်ဟာငင်းချင်းတိဆောက်ဖို့ဖြစ်ပြီးတကယ်ထိရောက်တဲ့ငင်းချင်းညီလာခံတခုကျင်းပသွားမှာဖြစ်တယ်လို့ရန်ကုန်မြို့ NLD ရုံးချုပ်မှာကျင်းပတဲ့ဒီကနေ့ကြာရောက်တဲ့68နှစ်မြောက်လွတ်လပ်ရေးနေ့အခမ်းအနားမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်ကပြောဆိုလိုက်ပါတယ
်။နောက်တက်လာမယ့်အစိုးရရဲ့ပထမဦးဆုံးတာဝန်တစ်ခုကတော့ငင်းချင်းတိဆောက်ဖို့ပဲဖြစ်တယ်။တကယ်ထိရောက်တဲ့ငင်းချင်းညီလာခံတခုကြီးကျင်းပပြီးတော့ကျမတို့အခုလက်မှတ်ထိုးထားတဲ့ပြစ်ခတ်ဆဲအပြစ်ခတ်ခတ်ရဆဲရစာချုပ်ကိုပို့ပို့ပြီးတော့အားလုံးပါဝင်လာနိုင်အောင်လို့ကျမတို့လုပ်ရမယ်။ကျမတို့ရဲ့အစိုးရဟာမျိုးသားရင်ကြားစေရေးဆိုတဲ့ဘူကိုအခြေခံတဲ့အစိုးရဖြစ်ပါဖြစ်ရပါစေမယ်ဆိုတာဒီတိုင်းပဲဖြစ်ရပါစေမယ်ဆိုတာလည်းကျမအခုဒီကနေထပ်မှပြီးတော့ပြောချင်ပါတယ်
။ပြည်သူတွေအနေနဲ့အပြောင်းလဲကိုမစိုးရိမ်ကြဖို့နဲ့အားလုံးအတွက်အကျိုးဖြစ်စေမယ့်အပြောင်းလဲမျိုးဖြစ်ဖို့ကြိုးပမ်းသွားမှာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကအခုလိုပြောဆိုလိုက်ပါတယ်။
အခုအပြောင်းလဲကြောင်းမလို့စိုးရိမ်နဲ့ကျမတို့ရဲ့နိုင်ငံသူနိုင်ငံသားအားလုံးကိုကျမအနေနဲ့စကားပြပါပြစီမစိုးရိမ်ပါနဲ့ကျမတို့ဟာဒီအပြောင်းလဲဟာအားလုံးအတွက်အကျိုးဖြစ်စေမဲ့အပြောင်းလဲဖြစ်အောင်လို့ကျမတို့အစကုံကြိုးစားမှာပ
ါစစ်မှန်တဲ့လူလက်ရေးရဲ့အရာတော်ကိုခန်းစားခြင်းရင်ကိုတိုင်းပြည်ရဲ့ကံကြမ္မာအတွက်နိုင်ငံသားတဦးချင်းတောင်းဝင်ယူတတ်ဖို့လိုတယ်လို့ဒေါက်ဆန်းစုကြည်ကလူလက်ရေးနေမိန်ကုံမှာထည့်သွင်းပြောဆိုလိုက်ပါတယ်ရန်ကုန်မြို့အနောက်ရွှေကုန်တိုင်းလမ်းမှာရှိတဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ရုံးချုပ်မှာကျင်းပတဲ့68နှစ်မြောက်လွတ်လပ်ရေးနေ့ခမ်းနားကိုဒေါအောင်ဆန်းစုကြည်အပါအဝင် NLD ပါတီဗဟုအလုံးမှုဆောင်တွေအခြားနိုင်ငံရေးပါတီကကိုယ်စားလှယ်တွေနဲ့နိုင်ငံခြားတန်ယုံတွေကတန်မတ်တွေလည်းပါဝင်တက်ရောက်ခဲ့ကြပါတယ်။စစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ရေးအားလုံးဝိုင်းဝန်းကြိုးပမ်းကြဖို့လဲဒေါအောင်ဆန်းစုကြည်ကတိုက်တွန်းလာပြီးဒီမိုကရေစီလှုပ်ထုံးလုံနည်းတွေအတိုင်းအားလုံးအတူတကွလက်တွဲလှုပ်ဆောင်မယ်ဆိုရင်နောင်လာမဲ့လွတ်လပ်ရေးနေ့တွေမှာတိုင်းပြည်ရဲ့အခြေအနေပုံပြီးကောင်းမွန်လာမယ်ဆိုတာယုံကြည်တယ်လို့ဆိုပါတယ်
။ကျွန်တော်တို့လွတ်လပ်ရေးဟာဘယ်လိုလဲ။ကြီးကြတယ်။အခုအနေစာပြီးကျွန်တော်တို့အားလုံးမှာကိုယ်နိုင်ငံရဲ့ကံကြမ္မာအတွက်ကိုတောင်းပန်သွားမယ်အခြေအနေကိုဆိုတာကိုမောပောက်ပြီးပါတယ်။မြန်မာတောင်းရရှိတယ်၊မြန်မာတောင်းရရှိတယ်ဆိုတဲ့စိတ်နဲ့ကျွန်တော်တို့ဆက်ပြီးသွားလို့ဖြစ်ပါတော့။လူတိုင်းလူတိုင်းဟာကိုယ်မှလည်းတောင်းရရှိတယ်၊ကိုယ်နိုင်ငံကဒီပြည်တော်စုကြီးတိုးတက်ဖို့အတွက်သာယာဖို့အတွက်ညီတိုင်းဖို့အတွက်ညီညွတ်ဖို့အတွက်ဘောမတောင်းရှိရဲဆိုတဲ့စိတ်ဓာတ်နဲ့ဆက်ပြီးတော့ပြောရပါမယ်။တောင်းဝေမယူခြင်းလို့ရှိလို့ရှိရင်လွတ်လပ်ရေးရဲ့အရာသာခံစားရတော့လွတ်လပ်ရေးအရာသာတော့ခံစားခြင်းနဲ့တောင်းဝေတော့မယူဘူးဆိုတာဖြစ်နိုင်တဲ့ကိစ္စပါပဲ။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးစီးကျင်းပတဲ့68နှစ်မြောက်လွတ်လပ်ရေးနေ့အခမ်းအနားမှာတော့တိုင်းနာပါတီအချုပ်ကတဝန်လွှာပေးပို့ခဲ့တာရှိပေမဲ့လည်းထင်ရှားတဲ့တိုင်းနာပါတီခေါင်းဆောင်တွေတက်ရောက်တာမတွေ့ခဲ့ရပါဘူး။မြန်မာနိုင်ငံပြည်ထရှာကိုလိုနီလက်အောက်ကလွတ်မြောက်တဲ့68နှစ်မြောက်လွတ်လပ်ရေးနေ့အထိမ်းအမှတ်ဖြစ်ဒီကနေ့မနက်4:20မိနစ်အချိန်ကနေပြည်တော်မှာရှိတဲ့မြို့တော်ခမ်းမရှိနဲ့ရန်ကုန်မြို့ရွှေကုန်းဖျားနီးမှာရှိတဲ့ပြည်သူရင်ပြင်တို့မှာအလံတင်ပွဲအခမ်းအနားတွေကိုလည်းကျင်းပခဲ့ပါလိမ့်ရှင်။
ဒေါက်ဆန်းစုကြည်ရဲ့လွတ်လပ်ရေးနေ့မိကွန်းတွေကကောက်နှုတ်ချက်တချို့ကိုနားဆင်ခဲ့ရတာပါမမြင့်မြင့်ခိုင်ကသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ညဉ့်ချိန်အတွက်အလေးပေးပြောဆိုမှုတွေရှိနေပေမဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တချို့နဲ့မြန်မာစစ်တပ်အကြားမှာတိုက်ပွဲတွေမငြိမ်းနိုင်သေးတဲ့အကြောင်းကိုလည်းဆက်ပါအောင်မယ်။ရခိုင်ပြည်နယ်အတွင်းကြောက်တော်မြို့နယ်ဘက်မှာမြမတက်မတော်နဲ့ရခိုင်တက်မတော်တို့အကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေစေဖြစ်တယ်လို့ရှမ်းပြည်နယ်မူဆယ်မြို့နယ်နဲ့နှမ်ခမ်းမြို့နယ်အတွင်းမှာတအောင်းပလောင် TNLA တပ်ဖွဲ့တွေနဲ့လည်းတိုက်ပွဲတွေဖြစ်ပွားနေပါတယ်။ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ကနေဇန်နဝါရီလ12ရက်နေ့မှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုကျင်းပဖို့ကြိုးပမ်းနေစေကာလမှာကိုပဲအခုလိုတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေတာပါဒီအကြောင်းကိုတော့ VOA ထိုင်းချီဆိုင်သတင်းတောင်နိုင်ကွင်းအင်ကဆက်သွယ်မေးမြန်းတင်ပြထားပါရရှင
်ဟုတ်ကဲ့ပါမြန်မာအစိုးရကနေ NCA အပြည့်ရစာချုပ်လက်မှတ်ရေးသူဖို့လက်မှတ်ခံသေးတဲ့ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့ဟာရခိုင်ပြည်နယ်ကြောက်တော်မြို့မှာမနေ့ကနေဒီကနေ့အထိတိုက်ပွဲဖြစ်ပွားနေစေလို့ရခိုင်တပ်မတော်ပြန်ကြားရေးဌာနအရာရှိသူကအခုလိုပြောပါတယ
်တိုက်ပွဲဖြစ်ပေါ်တော့မနေ့ကဒီနေ့ရောဖြစ်တယ်ခင်ဗျာဟိုရန်ချောင်းတော့ဝိုက်ပေါ်မြန်မာစစ်တပ်ကတော့ဟိုဖက်နေပြည်နေတော့အများကြီးဖြစ်တယ်ခင်ဗျာဒီလိုမှုချင်းတွေကတော့ကျွန်တော်တို့လည်းမသိရသေးပါဘူးခင်ဗျာ
ကြောက်တော်မြို့နယ်ရန်ချောင်းဒေသအတွင်းနှစ်ရက်တာတိုက်ပွဲဖြစ်ပွားခဲ့ရမှာနှစ်ဖက်ထိခိုက်မှုအခြေအနေတွေကိုတော့အတိမပြုတ်နိုင်သေးဘူးလို့လည်းသူကဆိုပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ28ရက်နေ့နဲ့29ရက်နေ့တုန်းကလည်းရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့ထိခိုက်ကြဆုံးမှုတွေများပြားနေခဲ့ပါတယ်2015ခုနှစ်မတ်လနဲ့ဧပြီလမှာရခိုင်တပ်မတော်နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပြီးရှစ်လတာတိုက်ပွဲရပ်တန့်နေရာကနေအခုနှစ်စံပိုင်းလောက်မှာတိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပါတယ်အလားတူရှမ်းပြည်နယ်မူဆယ်မြို့နယ်နဲ့နန်းခမ်းမြို့နယ်ဘက်မှာလည်းမြမတပ်မတော်နဲ့ TNL ခေါ်တောင်းပလောင်တပ်ဖွဲ့တို့နဲ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။မနေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာမြမတပ်မတော်ဘက်ကလေချောင်းကူနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ပလောင်တပ်ဖွဲ့ရဲ့ပြန်ကြားရေးအရာရှိဗိုလ်ကြီးတာအိုက်ကျော်ကအခုလိုပြောပါတယ
်။မနေ့ကတော့မပွဲဖြစ်တယ်။မနေ့ကကျွန်တော်မူဆယ်မြို့နယ်နမ်လိန်လန်ကြီးရနေမှာတပွဲဖြစ်တယ်။နန်းခမ်းမြို့နယ်မောင်ဝင်းရနေမှာတပွဲဖြစ်တယ်။မင်းဆက်မြုံနဲ့မဖြစ်တဲ့ဘက်ကအစိုးရဘက်ကဒီဟာရင်းနဲ့ကြီးဘုန်းဒီချင်းဖော်ပြီးတာကလိမ့်နိုင်ချက်ကလည်းဝေလာလာချက်ခတ်တာ။ဒီကနေ့ရတဲ့ဒီနေ့ရတဲ့ဇာယာငကြီးရတဲ့လူတွေရှိတယ်။အစိုးရဘက်ကတော့ပြန်လို့အလုံးလေးလုံးနဲ့ anyone news on the total activity ရတယ
်။ဒီတိုက်ပွဲမှာမြန်မာတပ်မတော်ဘက်ကထိခိုက်ကြဆုံးမှုတွေများပြားနေတယ်လို့တောင်းပလောင်တပ်ဖွဲ့ဘက်ကပြောဆိုနေပေမဲ့တိကျအတူပြုချက်တော့မရရှိခဲ့ပါဘူး။ဒီအနယ်လေးခေါ်တောင်းမလောင်တပ်ဖွဲ့နဲ့ရခိုင်တပ်မတော် AA တပ်ဖွဲ့တို့ဟာမြန်မာစိုးရကိုယ်စားလှယ်ဖွဲ့ကနေ NCA အပြည့်ရစာချုပ်လက်မှတ်ရေးသူဖို့လက်မခံသေးတဲ့လက်နက်ကင်ဖွဲ့တွေဖြစ်ကြပါဗါး Lame Janavarila Sanyanima, and see the Bodu Sacho Lemma Yidu Kere, Leneka Shipwe Pawe, Tamro Kuzaleri, Suyan and Luto Guzaleri, Nanga Yi Party, Kuzapu Kuzaleri, Supo Tare, Pidansu, Ninjan Yi Sunri Mupuza Comedy, UBTGC Dugani, Pidansu, Ninjan Yi, Nilagandiaku, Jemba Tuama Chipare, Pidansu, Ninjan Yi Nilagango, Tainda Leneka, for Alonso Mapawimbe, a Pia and see Lemma Yidu Tare, for Shipwe Never, Losan Tuamepo. Pidansu Ninjan Yisuni Mu Putwa Comedy, UBTJC, Turia Ugatu Shitu, Utu Wiga Kulu, Yobare.
Ninja Suni Lumisu, never that Shipun and Luta, Levida, Lutina, Boyatan Rumiano, Babu as a Chechi Agolo, Mayana, Lu. You look in it, Yoshi, Lujane Puyan, you know, and Levida, Babu Buba, we all, Ninja, you Lula, Nangbabo, no? And the Luke, Pinay, Lujan, Luada, you saw.
Gilaganta Yaputua, Yakan Tamarone, Kuganta Poyuga Loyan, Janet Poy Alongo. ဖိတ်ကြားခဲ့တယ်လို့လဲပူးတွဲကော်မတီUBTGC ဖွဲ့တာဝန်ရှိသူတွေကပြောပါတယ်ဒါပေမဲ့ဒီကနေ့အထိတော့UNSC ကညီညွတ်တော့တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့တွေကိုဖိတ်ကြားတာမျိုးမရှိသေးတယ်လို့UNSC ဖွဲ့တွေအနေနဲ့လဲအားလုံးစုံပါဝင်မှုမရှိတဲ့တည်ညီလာခံကိုတက်ရောက်ဖို့အစီအစဉ်မရှိဘူးလို့UNSC ရဲ့အသွင်းမှုတဲ့ဦးထွန်းစောကပြောပါတယ်
ဒီလိုရတရားဝင်ပြောဆိုချက်ကိုကျွန်တော်တို့ကြည့်အောင်ပါဘောလေနော်မိလာသူတို့အခုဖိတ်ကြားလူတို့ဆိုရင်ကျွန်တော်တို့ကတော့အဲဒီတဖွဲ့ချင်းစီနေနဲ့တော့အနှမရှိဘူးပေါ့ဗျာကျွန်တော်တို့က NCA ကိုခြေခံပြီးတော့မှလုပ်ခဲ့ကြတဲ့တိုင်းဒေသနဲ့ကတော့နိုင်ဖွဲ့စည်းပေါင်းနဲ့တဖွဲ့ရှိတယ်ပေါ့ဗျာဒီဖက်တဖွဲ့စလုံးကသူကလက်ခံပြီးချင်းမရှိဘူးပေါ့မြန်မာနိုင်ငံမှာတမရအူသိန်းစေဦးဆော
ချမ်းမြေတမတော် RCSSSE ချင်းမြူရာတအုစီယံပို့မြူရာလူမြောက်ရေးဖွဲ့ချုပ်အစရှိတဲ့ဖွဲ့ရှိဖွဲ့နဲ့2015ခုနှစ်အောက်တိုဘာလမှာ NCA ပြည်ရသဘောတူစာချုပ်လက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။ဒါပေမဲ့တခြားကြံရှိနေတဲ့လက်နက်ကိုင်ဖွဲ့တွေနဲ့လက်မှတ်ရေးထိုးနိုင်ခြင်းမရှိသေးတာကြောင့်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ဘက်မှာ KIU ကချင်လွတ်လပ်ရေးဖွဲ့ကူကန်တပ်ဖွဲ့တောင်းမလောင်တပ်ဖွဲ့နဲ့ရခိုင်ပြည်နယ်ဘက်မှာရခိုင်တပ်မတော်တပ်ဖွဲ့တို့နဲ့မြမတပ်မတော်တို့ကြားမှာတိုက်ပွဲဖြစ်ပွားနေစေချင်နေမှာရှိနေပါတယ်ခင်ဗျာ
။ဒါတော့တိုင်းသာလက်နက်ကိုင်အဖွဲ့တချို့နဲ့မြမစစ်တဲ့အားမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့အခြေအနေတွေကိုထိုင်းနိုင်ငံကနေနိုင်ကိုရင်ကသတင်းပေးပို့ခဲ့တာပါရှင်။အခုကတော့ဒီအိန္ဒိယမြန်မာနယ်စပ်အနီးငယ်လှုပ်ခဲ့တဲ့အကြောင်းကိုလည်းတင်ပြပေးချင်ပါတယ်။ဒီမြန်မာနိုင်ငံအနီးအိန္ဒိယနိုင်ငံအတွင်းကိုဗဟိုပြုပြီးတော့အင်အားပြင်းငလျင်တစ်ခုလှုပ်ခဲ့တဲ့အတွက်အိန္ဒိယနိုင်ငံမှာအနည်းဆုံး6ယောက်ထက်မနည်းသေဆုံးခဲ့တယ်လို့မြန်မာနိုင်ငံအတွင်းကမြို့ကြီးတွေအထိရိုက်ခတ်မှုတွေလည်းရှိခဲ့ပါတယ်။ရန်ကုန်မြို့ရဲ့တောင်ဘက် 1,195 ကီလိုမီတာအကွာမှာဗဟိုပြုလှုပ်ခတ်ခဲ့တဲ့ငလျင်ဟာပြင်းအား6.8အထိရှိခဲ့တဲ့အကြောင်းလဲအမေရိကန်ဘူမိဗေဒတိုင်းတားရေးစခန်းကပြောပါတယ်။မြန်မာနိုင်ငံအတွင်းကငရင်ရိုက်ခတ်မှုအခြေအနေတွေနဲ့အကြောင်းစုံကိုတော့ VOA မြန်မာပိုင်းသတင်းတောင်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
အိန္ဒိယမြန်မာနယ်စပ်မှာအင်အားပြင်းငလျင်လှုပ်သွားတဲ့အတွက်အိန္ဒိယနိုင်ငံဘက်ကအသေးအပြောက်တင်တဲ့အပြည့်အစည်းတွေရှိခဲ့တယ်လို့မြန်မာနိုင်ငံဘက်ကမြို့အတော်များများမှာလည်းတနင်္လာနေ့မနက်ပိုင်းမှာငလျင်လှုပ်တာကိုသိရှိလိုက်ရတယ်ဆိုပြီးမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနဦးစီးအရာရှိဒေါ်ပပထွန်းကအခုလိုပြောပါတယ်
ကျမတို့သတင်းရထားတာပေါ့နော်ဟိုတမူကတာမော်လိုက်ဟာခာကလေးတပိတ်ချင်းဟင်းတဒရန်ကုန်အဲ့ဒီမျိုးတွေကတော့တတိပြုမိတယ်လို့သိရပါတယ်ရှင်
။အိန္ဒိယနိုင်ငံနဲ့အနီးဆုံးတမူးမြို့မှာတော့တခြားဒေသတွေထက်ငလျင်လှုပ်မှုပြင်းအားပိုများတယ်လို့ဆိုပါတယ်
။ဟိုတမူးဘက်ကတော့ဟိုတင်ဘယ်လိုပုံမလဲ။မြင်းငလျင်အပီဆန္ဒနဲ့တိတ်မကွာတယောက်ခံစားမှုကတော့ရှိပါတယ်ရှင်ဟုတ်။ဟိုခံစားမှုအနေနဲ့ကတော့ဥပမာဆိုလို့ချင်းတမူးနဲ့မှာဟိုတင်တတိချင်းလိုမျိုးဆိုလို့ရှိရင်တော့တမူးကပို့ပြီးခံစားရတာပေါ့။ဘာဖြစ်လို့လဲဆိုတော့တမူးကမြင်းကလေးအတီဆန္ဒနဲ့နေတဲ့ခါကြတော့လေ။ဆက်ပို့ပြီးခံစားရတယ်ရှင်ဟုတ
်။အပြည့်အစည်အထိကိုက်တွေရှိမရှိမေးတဲ့အခါမှာလည်းအခုလိုပြောပြပါဗျ။
အခုဒီတော့ညီမတို့တတင်းမရရှိသေးပါဘူးရှင်။ဒီကစင်းမွားတော့လေ
။တနင်္လာနေ့ကလှုပ်ခဲ့တဲ့ငလျင်တန်းကြောင့်အိန္ဒိယနိုင်ငံအင်ဖာမြို့မှာလူသေဆုံးမှုတွေဖြစ်ပေါ်ခဲ့ပြီးအဆောက်အဦတွေပျို့ကျပျက်စီးမှုတွေလည်းဖြစ်ပေါ်ခဲ့ပါဗျ။နေဆက်တွေမှာတော့ငလျင်အန္တရာယ်သတိရှိတဲ့ဆိုပြီးဘူမိဗေဒပညာရှင်တွေကသတိပေးထားပါတယ်မြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကတော့ငလျင်ဆိုတာဟာကြိုတင်ခန့်မှန်းလို့မရတဲ့အတွက်သတိပေးချက်တွေထုတ်ပြန်တာတွေတော့မရှိဘူးလို့ဆိုပါတယ် India မြန်မာနယ်စပ်မှာငလျင်လှုပ်ခတ်မှုတွေကြောင့်နယ်စပ်မြို့တွေကတော့စိုးရိမ်မှုတွေရှိနေတယ်ဆိုပြီးနယ်စပ်နေပြည်သူတွေကဆိုပါတယ်ပြီးခဲ့တဲ့နှစ်ကတော့မြန်မာနိုင်ငံရဲ့တိုင်းနယ်ပြည်နယ်12ခုလောက်မှာရေလွှမ်းမိုးတဲ့သဘာဝဘေးဒဏ်တွေခံစားခဲ့ရပြီးချင်းပြည်နယ်မှာတော့အဆောက်အဦတွေပြိုကျမှုတွေဖြစ်ပေါ်ခဲ့တာပါဒီအတွက်မြန်မာပြည်သူတွေကတော့အင်အားပြည့်ငလျင်နယ်စပ်မှာလှုပ်ခတ်သွားတဲ့အပေါ်မှာစိုးရိမ်စိတ်တွေနဲ့စောင့်ကြည့်နေရတယ်လို့ပြောဆိုကြပါတယ်ရှင်
အိန္ဒိယမြန်မာနယ်စပ်အနီးမှာအင်အားပြင်းငလျင်လှုပ်ခတ်ခဲ့တဲ့ဆိုတာနဲ့မြန်မာနိုင်ငံဘက်ချမ်းမှာရိုက်ခတ်မှုတွေရှိခဲ့တဲ့အကြောင်းကိုမအေးမကသတင်းပေးပို့သွားတာပါရှင်မြန်မာနိုင်ငံဆိုင်ရာသတင်းတွေကိုခဏနားလို့မြန်မာအိန္ဒိချင်းထိုင်းနိုင်ငံမှာဘိန်းကင်းစီရေးဘာတွေကျိုးပန်းနေတယ်လဲဆိုတာကိုလည်းတလဲတင်ပြပေးချင်ပါတယ်ထိုင်းနိုင်ငံမှာဘိန်းကင်းစင်တဲ့ဒေသဖြစ်ဖို့ဒီကျိုးပန်းဆောင်ရွက်နေတာမှာဒီဒါတွေကိုစပြီးတော့ဆောင်ရွက်ချိန်တုန်းကအခက်အခဲတွေရှိခဲ့ပေမဲ့လို့အခုခါမှာတော့ဘိန်းစားထုတ်လုပ်ငန်းတွေဖြစ်တဲ့ coffee အိမ်မွေးတိရစ္ဆာန်အဝတ်အထည်ဆောင်ရွက်စာတန်းစတာတွေကိုထုတ်လုပ်နိုင်အောင်ဆောင်ရွက်နေတဲ့ဒီလုပ်ငန်းတွေဟာအချိန်အဟုန်ကြီးထွားလာပါတယ်။ဒါပေမဲ့လည်းဒီနီလန်းကိုတခြားဘိန်းအထွက်တိုးဒေသတွေမှာဘယ်လိုပုံစံမျိုးအစားထိုးသုံးဆွဲမလဲဆိုတာကတော့မေးခွန်းထုတ်ဆရာပါ။ View သတင်းတောက်လီယန်ဟွန်ထိုင်းနိုင်ငံချင်းပိုင်မြို့ကနေသတင်းပေးပို့ထားတာကိုတော့ကိုအောင်ကဆက်ပြီးတော့တင်ပြပေးပါမယ်ရှင်။
ထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်မြို့ဒေသတဝိုက်မှာနေထိုင်သူဆိုပွန်အေရီယာငယ်စဉ်ကကဆာလောင်မုတ်သိမ့်မှုဒဏ်ကိုရန်ဖန်ရခါကြုံခဲ့ရပါတယ်။ဖခင်ဖြစ်သူကဘိန်းဆွဲနေတာကြောင့်ရရှိလာတဲ့မိသားစုဝင်ဝင်နဲ့ဘိန်းဝယ်ယူသုံးဆွဲခဲ့တာကြောင့်ပါဒီရွာသားတွေအနေနဲ့မွေးအစေးထုတ်လုပ်မှုကိုမစွန့်လွတ်ခဲ့ဘူးဆိုရင်သူဟာကျောင်းနေခွင့်ရမှာမဟုတ်တဲ့အပြင်သူ့အဖေရဲ့ဘဝဟာဒုက္ခတွေနဲ့ကြုံရမှာဖြစ်တယ်လို့ဒီရွာသူရွာသားတွေအနေနဲ့ဘေးကင်းလုံခြုံမှုရှိမှလည်းမဟုတ်ဘူးလို့ဆိုပါတယ်အခုခါမှာ coffee site ပြောသူတယောက်ဖြစ်နေတဲ့အသက်29နှစ်အရွယ်ဆိုပုံက
ก็ตอนแรกพ่อก็ดื้ออยู่แต่ก็โ
ครงก็ส่วนดไวทันหาบิ้งยันถั่วแต่เนี่ยบาจนเราอภิเคกก็ลูกฤอาลองหาบิ้งซ้วยก่อน
ဘိန်းရောင်းဝယ်ထွန်းကားခဲ့တဲ့ဒေတာဖြစ်တဲ့ထိုင်းမြန်မာလာအိုနိုင်ငံဆောင်ရအရက်ဖြစ်တဲ့ရွှေတရီကန်ဒေတာတွေကအထူးသဖြင့်ထိုင်းနိုင်ငံဘက်ချန်နေရတော်များများမှာတော့ထိုင်းတော်ဝင်မိသားစုရဲ့အစီအစဉ်ကြောင့်ဘိန်းကင်းစင်တဲ့ဒေတာဖြစ်နေပါပြီ။ဒီရွှေတရီကန်ဒေတာမှာပါဝင်တဲ့မြန်မာကတော့အာဖဂန်နစ္စတန်နိုင်ငံပြီးရင်ကမ္ဘာမှာဒုတိယမြောက်ဘိန်းထုတ်လုပ်နေတဲ့နိုင်ငံဖြစ်နေသေးပါ။ကုလသမဂ္ဂလက်အောက်ခံမွေးအစေးနဲ့ရာဇဝတ်မှုနှိမ်နင်းရေးအဖွဲ့ UNODC ကအင်္ဂါနေ့ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာတော့မြန်မာနိုင်ငံရဲ့ဘိန်းဆိုင်ပြိုမှုဧက2006ခုနှစ်ကနေစလို့နှစ်စဉ်တိုးလာခဲ့ပေမဲ့2013ခုနှစ်ကနေအခုချိန်ထိတော့ထပ်တိုးလာတာမျိုးမရှိဘူးလို့ဆိုပါရယ်ထိုင်းနိုင်ငံမှာတော့1980ခုနှစ်လောက်ကစလို့ထိုင်းနိုင်ငံရဲ့မေရော်လို့တည်ကြတဲ့စမ်ဒက်ဖရာစပရင်ဂရင်ဂျရာဘရိုမရာဂျာဂျိုနာနီရဲ့အစီအစဉ်နဲ့ဒေတာတွင်မူရစ်စေးကင်းစင်အောင်ဆောင်ရွက်နေတာပါမေဖာလီယန်ဖောင်ဒေးရှင်းရဲ့လူလူဆက်ဆံရေးအကြီးအကဲအရာရှိဒိုလပွန်ရူဂျီရာဗွန်က
when the princess mother first
ဒီဒေတာကိုထိုင်းနိုင်ငံရဲ့မေတော်ကြီးပထမဆုံးလာကြည့်တော့ပြဿနာတွေကမနည်းပါဘူးဘိန်းဆိုင်သူတွေမူရစ်စေးရောင်းသူတွေနဲ့ရာဇဝတ်မှုတွေအလွန်ပေါ်ပါတယ်ဒါပေမဲ့မေတော်ကြီးကသူတို့ကိုလူဆိုးတွေလို့မမြင်ပါဘူးဘယ်သူကမှစိုးမိုက်ချင်ကြတာမှမဟုတ်ပဲလူကောင်းသူကောင်းအဖြစ်နဲ့နေထိုင်နိုင်မှုအခွင့်အရေးသူတို့မှမရရှိဘူးလို့ပဲသူကထင်တာပါ
ဒီ foundation ကမူရစေဝါဖြတ်ချင်သူတွေအတွက်အကူအညီပေးရေးစင်တာတစ်ခုကိုဖွင့်လှစ်ထားသလို coffee site ပြောတာလိုမျိုးနဲ့အိတ်တွေရဲလုပ်တဲ့လုပ်ငန်းတွေမှာလုပ်ကင်ခွင့်ရအောင်လဲကူညီပေးပါရယ် Dry Tank Project ရဲ့လက်ထောက်ကြီးအကဲ Dispanera Disku ကတော်ဝင်မိသားစုရဲ့အစီအစဉ်ဟာဘိန်းတိုက်ဖျက်ရေးအတွက်အထောက်အကူဖြစ်ပြီးဒေသခံတွေဘိန်းရောင်းဝယ်လုပ်တာမျိုးကိုလည်းတားဆီးနိုင်တယ်လို့ဆိုပါရယ်ဘိန်းစားတို့လုပ်ငန်းတွေနဲ့ထိုင်းတွေရဲ့ယုံကြည်မှုကိုရဖို့အားထုတ်လှုပ်ဆောင်ရမယ်ဆိုတာကိုလည်းသူကပြောပါရယ်
But at the end of the day if the royal family
တောင်းဝင်မိသားစုတွေအနေနဲ့ဘဝအာမခံချက်ရှိတဲ့အလိုမျိုးပေးမထားနိုင်ရင်နောင်ရေးရှိအခြားအစီအစဉ်တွေသူတို့ဘဝတွေကိုမြင့်တင်ပေးဖို့တွေကိုလုံမပေးနိုင်ရင်အဆုံးမတော့ဘာမှအကျိုးမရှိပါဘူ
းဒိုင်းထန်းစီမံကိန်းကနေ $15,000 လောက်ရရှိပြီးအဲ့ဒီထဲက300ခိုင်နှုန်းကနေ500ခိုင်နှုန်းလောက်ထိရအမြင့်ငွေလို့ Dispanera ကဆိုပါတယ်အခုလိုမျိုးထိုင်းနိုင်ငံမှာဘိန်းပပျောက်ရေးတစုံတရာအောင်မြင်အောင်ဆောင်ရွက်နိုင်ပေမဲ့လောနိုင်ငံမှာဆိုဩဇာအရှိန်အဟောင်းကြီးမားတဲ့အဖွဲ့တွေမရှိတာမြန်မာနိုင်ငံမှာဆိုတိုင်းဒေသနဲ့ကိုင်းအဖွဲ့တွေကြီးစိုးတဲ့နေမည်တချို့မှာပါဘိန်းဆိုင်ပြိုးနိုင်တဲ့အနေအထားတွေရှိနေတာကြောင့်အဲ့ဒီဒေသမှာဘိန်းကင်းစင်ရေးအတွက်အခက်ကြုံနေတာပါဒါပေမဲ့လည်းဒီအဖြစ်ရတိုင်းဒေသအဖွဲ့တွေနဲ့နားလည်မှုတစုံတရာရရှိပြီးဘိန်းတိုက်ဖျက်ရေးသဘောတူလက်မှတ်ရေးထိုးထားနိုင်တယ်လို့တော့ UNODC အရာရှိတွေကပြောဆိုပါတယ်ခင်ဗျာ
ထိုင်းနိုင်ငံကိုဘိန်းကင်းစင်တဲ့နိုင်ငံဖြစ်ကျိုးပန်းနေတာနဲ့ပတ်သက်လို့ကိုအောင်ကစူးစီးတင်ပြပေးခဲ့တာပါ VOA American တန်ရဲ့တင်းလာနေညအစီအစဉ်လေးကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မကြခင်မှာတော့တင်းလာနေအပတ်စဉ်အစီအစဉ်လေးကိုထုတ်လွှင့်ပေးမှာဖို့စောင့်မျှော်နားဆင်ကြပါအောင်ရှင
်
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။VOA American တန်ရဲ့2016ခုနှစ်ဇန်နဝါရီလ4ရက်တနင်္လာနေ့ညအစီအစဉ်ဒီကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ50 kHz 585နဲ့လိုင်းလက်မီတာ190 kHz 1905တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်မှာတော့ဒီအာရှဒေသရဲ့စီးပွားရေးအလားအလာတွေကိုသုံးသပ်ထားတဲ့စီးပွားရေးကဏ္ဍနောက်ဘလော့ဂါတွေပြောသမျှအစီအစဉ်နဲ့ကမ္ဘာတစ်လွှားကထင်ပေါ်ကျော်ကြားသူတွေနဲ့ပတ်သက်တဲ့သတင်းတူတူထော်ထားတွေကိုနားဆင်ရမယ့်တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးမှာပါ။ဒီတစ်ပတ်သူယုံကြည်ရမှာဆိုရင်တော့
ကျွန်တော်တခြားနေရာတွေဘယ်နေရာတွေပဲသွားဒီကြားရတဲ့သွားတော့တယ်ဝင်နေနေစီကန်ဆိုရင်ဟာကိုယ့်ကိုဘယ်လိုထိန်းသိမ်းလဲကိုယ့်ကိုဘယ်လိုဖောက်ရှောက
်ဆိုတော့နှက်ကရဲ့ယုံကြည်ရာကိုမကြခင်တစ်ဆက်မဲ့သူယုံကြည်ရာစစ်စစ်မှနားဆင်နေပါရဲ့ရှင်အခုရေဆုံးကတော့စီဝါရေးကဏ္ဍကိုထုတ်လင်းပေးပါမယ်အမေရိကန်နဲ့တရုတ်နိုင်ငံတို့ရဲ့စီဝါရေးထုတ်တက်မှုနှုန်းချဆင်းမယ်လို့ခန့်မှန်းထားတဲ့အတွက်အာရှတိုက်ရဲ့စီဝါရေးမျှော်လင့်ထားသလောက်ဖွံ့ဖြိုးနိုင်မှာမဟုတ်ဘူးလို့ ADB အာရှဖွံ့ဖြိုးရေးဘဏ်ကပြောပါတယ်ဒီကြောင့် VOA သတင်းတောက် Steve Harmon ဘဏ်ကောက်အာရှဘူရိုယုံကနေပေးပို့ထားတဲ့သတင်းနဲ့အတူအာရှစီးပွားရေးအလားအလာတွေကိုတော့အခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုစောဝင်းလိုင်ကစူးစီးတင်ပြထားပါတယ်ရှင
်ပြည်နယ်ငါရဲ့2015ခုနှစ်အတွက်စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာအရင်ခန့်မှန်းထားတဲ့9.2%ခန့်နှုန်းနဲ့ရော့ကျပြီး900ခန့်နှုန်းပဲရှိမှာဖြစ်ပြီးလာမယ့်နှစ်မှာလည်းဓိတဲ့ထပ်ကျပြီးတော့6.8%ခန့်နှုန်းသာရှိမယ်လို့ ADB အာရှဖွံ့ဖြိုးရေးဘဏ်ကဇူလိုင်လ16ရက်နေ့ကထုတ်ပြန်တဲ့အာရှစီးပွားရေးအစီရင်ခံစာထဲမှာဖော်ပြထားပါတယ်။တရုတ်နိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်မှုအချိန်ရော့ကျလာတာကအာရှဒေသတွင်းကဖွံ့ဖြိုးဆဲနိုင်ငံတွေအားလုံးကိုပါထိခိုက်စေနိုင်တယ်လို့ ADB ကစီးပွားရေးပညာရှင်တဦးဖြစ်သူဂျိုးဇဗယ်ဂျစ်ကပြောပါတယ်။
An economy that essentially making an adjustment to a different growth model, one that relies less on export.
ဒီနိုင်ငံစီးပွားရေးကမတူတဲ့နမူနာပုံစံတွေကိုလိုက်ပြီးချိန်ခွင်ရှာညှိပေးသလိုဖြစ်နေပါတယ်။ပြည်စီးပွားရေးဟာကျွမ်းကျင်သူတွေနဲ့ရင်းနှီးမြှုပ်နှံသူတွေဘောကိုအခြေခံတာမျိုးမဟုတ်ပဲဖွံ့ဖြိုးတိုးတက်မှုနဲ့ဝယ်ယူသုံးစွဲနိုင်မှုအားအပေါ်အခြေခံတဲ့စီးပွားရေးမျိုးဖြစ်ပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်အတော်များများအတွင်းဒီနိုင်ငံမှာသူပြင်ပြောင်းလဲရေးတွေလုပ်ခဲ့တဲ့အတွက်ပြည်စီးပွားရေးအခုလိုဖွံ့ဖြိုးတိုးတက်လာတာပါ။
တရုတ်နိုင်ငံရဲ့အစုရှယ်အညွန့်ကိန်းတွေမကြသေးခင်သတင်းပတ်တွေအတွင်းကျသွားခဲ့တာကပြည်တွင်းဝယ်ယူသုံးစွဲမှုကိုမထိခိုက်နိုင်ဘူးလို့ ADB အဖွဲ့ကကောက်ချက်ချထားပေမဲ့အစုရှယ်ယာဈေးတွေကျသွားခဲ့တာကြောင့်စီးပွားရေးတိုးတက်မှုဖြစ်လာနိုင်အောင်တရုတ်နိုင်ငံကပုဂ္ဂလိကငွေကြေးကဏ္ဍဘက်ကနေအထောက်အကူပြုနိုင်ဖို့အလားအလာသိမ့်မရှိလာပါဘူးစီးပွားရေးသုတေသီတွေရဲ့ခန့်မှန်းချက်အရကတော့တရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာခန့်မှန်းထားတာနဲ့ပိုနေတော့မဲဖြစ်ပါတယ်ဒါပေမဲ့လည်းမကြသိခင်ကဖြစ်သွားခဲ့တဲ့အစုရှယ်ယာအညွန့်ကိန်းတွေ30ရာခိုင်နှုန်းကျော်လောက်အထိအချိန်တိုတိုအတွင်းမှာကျသွားခဲ့တာကရင်းနှီးမြှုပ်နှံသူတွေအတွက်သာမကပဲကမ္ဘာစီးပွားရေးတစ်ခုလုံးအတွက်စိုးရိမ်စရာကိစ္စဖြစ်တယ်လို့သုံးသပ်ပြောဆိုမှုတွေရှိနေပါတယ်။ဂရိနိုင်ငံမှာအစိုးရကချီးထားတဲ့အကျွေးတွေပြန်မဆန့်နိုင်မဲ့ဖြစ်ရမဲ့ကိစ္စဟာစိုးရိမ်စရာမဟုတ်ပဲကမ္ဘာစီးပွားအင်အားဒုတိယအကြီးဆုံးဖြစ်တဲ့တရုတ်နိုင်ငံမှာအလားတူအခြေအနေမျိုးနဲ့ရင်ဆိုင်ရမယ်ဆိုရင်မတွေးဝန်စရာပဲလို့နိုင်ရှင်သုံးသပ်ပြောဆိုမှုတွေလည်းစီးပွားရေးပညာရှင်တွေအကြားမှာထွက်ပေါ်လာခဲ့ပါတယ်။ဂရိနိုင်ငံရဲ့စီးပွားရေးဟာယူရိုငွေကြေးစနစ်နဲ့ချိတ်ဆက်ထားတဲ့အတွက်စိုးရိမ်စရာကောင်းတယ်ဆိုတာမှန်ပေမဲ့ဂရိရဲ့ GDP ပြည်တွင်းအသက်တင်ကုန်ထုတ်လုပ်မှုပမာဏဟာယူရိုဇုန်တစ်ခုလုံးရဲ့200ခန့်နှုန်းပဲရှိပါတယ်။ဒါပေမဲ့တရုတ်နိုင်ငံရဲ့စီးပွားရေးပမာဏဟာတစ်ကမ္ဘာလုံးမှာအမေရိကန်ပြည်ရင်ဒုတိယအကြီးဆုံးဖြစ်တဲ့အတွက်ပိုပြီးစိုးရင်စရာကောင်းတယ်လို့သုံးသပ်ကြတာဖြစ်ပါတယ်။နှစ်စဉ်ပြောင်းလဲနေတဲ့ဈေးနှုန်းတွေအတိုင်း GDP ကိုလိုက်မပြောင်းလဲပဲဒီအတိုင်းထားလိုက်ရင်တကယ်အစ်အမှန်ဖွံ့ဖြိုးမှုဟာမနစ်ကနှုန်းတဲ့ နေရခိုင်နှုံးယော့နေနေတယ်လို့ Bloomberg စီးပွားရေးသတင်းဌာနကစုဆောင်းရရှိထားတဲ့အချက်လက်တွေမှာဖော်ပြထားပါတယ်။အဲ့ဒီလိုအရေးပါတဲ့အချက်တွေကိုတရုတ်အစိုးရက GDP ထဲမှာထည့်တွက်ထားဖို့မရဘူးလို့လည်း Bloomberg သတင်းဌာနကထောက်ပြထားပါတယ်။တခြားအာရှတိုက်အတွင်းကနိုင်ငံတွေအတွက် ADB ကထုတ်ပြန်ထားတဲ့အစီရင်ခံစာတွေကိုပြန်ကြည့်မယ်ဆိုရင်တော့အာရှတိုက်တစ်ခုလုံးကစီးပွားရေးဖွံ့ဖြိုးဆဲနိုင်ငံတွေရဲ့တိုးတက်မှုနှုန်းဟာမူလက 6.300 ခိုင်နှုန်းရှိမယ်လို့ခန့်မှန်းထားရကနေ 6.100 ခိုင်နှုန်းသာရှိတော့မယ်လို့ ADB ကပြန်လည်သုံးသပ်ခန့်မှန်းပါတယ်။ထိုင်းအင်ဒိုနီးရှားနဲ့စင်ကာပူနိုင်ငံတို့ရဲ့အခုနှစ်ပထမ6လစီးပွားရေးအခြေအနေသိပ်မကောင်းလာတဲ့အတွက် ADB အနေနဲ့အစောပိုင်းမှလာတော့ကထုတ်ပြန်ထားတဲ့အရှိတောင်အရှာအတွင်းကနိုင်ငံတွေအတွက်စီးပွားရေးခန့်မှန်းချက်ထုတ်ပြန်ထားချက်ကိုပြန်လည်သုံးသပ်ပြီးတော့အသစ်ထုတ်ပြန်လိုက်ပါတယ်။အင်ဒိုနီးရှားအစိုးရအသစ်ကငိုကြီးမှန်းထားတဲ့အများပြည်သူအတွက်သုံးဆွဲမဲ့ရန်ပုံငွေကိုရှော့ချသုံးဆွဲနေတာကြောင့်အင်ဒိုနီးရှားနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းကိုအရင်က 9.500 ခိုင်နှုန်းရှိမယ်လို့ခန့်မှန်းထားရကနေ 900 ခိုင်နှုန်းပဲရှိတော့မယ်လို့ပြင်ဆင်သုံးသပ်လိုက်ရကြောင်း ADB စီးပွားရေးပညာရှင် Joseph Vegas ကပြောပါတယ
် It took some time to get the budget in place.So public spending has not met our expectations but we are expecting
ဆိုရအနေနဲ့ဂျာတွန်းခံမှန်းကြီးစင်ကြနိုင်မှုအချိန်အတော်ယူခဲ့ရပါတယ်။ဒါကြောင့်အစိုးရရဲ့အများပြည်သူအတွက်အသုံးပြုတဲ့ရန်ပုံငွေအားလည်းကျွန်တော်တို့ထင်ထားသလောက်ရှိမနေပါဘူး။ဒါပေမဲ့အင်ဒိုနီးရှားနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေဆက်လုပ်ဆောင်နေတဲ့အတွက်ရှေ့မှာဖွံ့ဖြိုးမှုအရှင်ရလာစရာအကြောင်းတော့ရှိပါတယ်
။ထိုင်းနိုင်ငံမှာလည်းမနစ်မေလာကစစ်တပ်ကသွေးသွေးတောင်းယုံမှုမရှိတဲ့အာဏာသိမ်းပြီးတဲ့နောက်ပိုင်းစီးပွားရေးအခက်အခဲတွေနဲ့ရင်ဆိုင်နေရပါတယ်။ပြည်တွင်းဝယ်ယူသုံးဆမှုအရှိန်ရော့ကျလာနေတာနဲ့စိုက်ပျိုးရေးဒေသတွေမှာမိုးခေါင်ရေရှားဖြစ်နေတာတွေကြောင့်စီးပွားရေးဖွံ့ဖြိုးမှုဟာအစောပိုင်းမှာ 3.600 ခိုင်နှုန်းရှိမယ်လို့ ADB ကခန့်မှန်းထားခဲ့ရကအခုတော့ 3.200 ခိုင်နှုန်းသာရှိတော့မယ်လို့ပြန်ပြင်သတ်မှတ်လိုက်ပါတယ်
expecting a strong pickup this year with more political stability in place but that shot to the
agriculture တွင်နိုင်ငံရေးအရာတည်ငြိမ်မှုရှိလာနေတဲ့အတွက်အခုနှစ်မှာစီးပွားရေးဖွံ့ဖြိုးမှုအရှိန်ပြန်ရလာမယ်လို့ကျွန်တော်တို့မျှော်လင့်ထားပါတယ်ဒါပေမဲ့စိုက်ပျိုးရေးဖြစ်ထွန်းတဲ့ဒေသတွေမှာမိုးကောင်းရေရှားနေတဲ့ကိစ္စကအဓားစီလို့ဖြစ်နေပါတယ
်အိန္ဒိယနိုင်ငံမှာမိုးကောင်းမွန်စွာရွာသွန်းခဲ့တာနဲ့ရင်းနှီးမြှုပ်နှံမှုအသစ်တွေရောက်လာနေတဲ့အတွက်စီးပွားရေးဖွံ့ဖြိုးတိုးတက်မှုအလားအလာဟာငကိုခံမှန်းထားတဲ့အတိုင်းအပြောင်းအလဲမရှိပဲ 9.800 ခိုင်နှုန်းရှိမယ်လို့ကြာတာပရိနေကထုတ်ပြန်တဲ့ ADB ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။နီပေါ်နိုင်ငံမှာငရင်ကြီးလှုပ်ခဲတဲ့အတွက်စီးပွားရေးအကျပ်တဲနဲ့ရင်ဆိုင်ရပေမဲ့လည်းဘင်္ဂလားဒေ့ရှ်နိုင်ငံမှာစီးပွားရေးဖွံ့ဖြိုးမှုအရှိန်ကောင်းနေတဲ့အတွက်အဲ့ဒီနိုင်ငံအကြားအစိုးနဲ့အကောင်မျှသွားတဲ့သဘောဖြစ်နေတာကြောင့်တောင်အာရှတိုက်ရဲ့စီးပွားရေးဖွံ့ဖြိုးမှုဟာအကောင်နေစေဖြစ်ပြီးမူလက 9.200 ခိုင်နှုန်းတိုးတက်မှုရှိမယ်လို့ခန့်မှန်းထားခဲ့ရကနေအခုတော့9.300ခိုင်နှုန်းရှိမယ်လို့ ADB ကတိုးမြင့်ခန့်မှန်းလိုက်ပါတယ်။လာမယ့်2016ခုနှစ်မှာလည်းတောင်အာရှတိုက်ရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ9.600ခိုင်နှုန်းအထိတိုးမြင့်လာလိမ့်မယ်လို့ ADB ကခန့်မှန်းပါတယ်။ဂျပန်နဲ့အမေရိကန်ပြည်ထောင်စုတို့ကဥဆောင်ပြီးတော့အဖွဲ့ဝင်68နိုင်ငံပါဝင်တဲ့ ADB အာရှဖွံ့ဖြိုးရေးဘဏ်အနေနဲ့နောက်ထပ်ဒေသတွင်းစီးပွားရေးခန့်မှန်းချက်အသစ်ကိုစက်တင်ဘာလမှာထပ်မံထုတ်ပြန်ဖို့ရှိပါတယ်ခင်ဗျာ။
ကိုယ်စားဝင်လိုက်စစ်စင်တင်ဆက်တဲ့စီဝါရေးကဏ္ဍကိုနားဆင်ကြကြတာပါရှင်။မကြာခင်မှာတော့တက်တန့်ရောင်သတင်းလွှာအစီအစဉ်နဲ့သူယုံကြည်ရာစစ်စင်တွေကိုလည်းထုတ်လွှင့်ပေးပါဦးမယ်။အခုကတော့ blogger ပြောသမျှအစီအစဉ်ကိုအလှည့်ပေးပါရစေ။မဆုမြတ်မုံကစစ်စင်ပြီးတော့ကိုသားမြို့ဦးနဲ့အတူတင်ဆက်ပေးထားပါရရှင
်။တော့ကုံသွားပြန်ပြီကိုသားညုံဦးရေ2015ရောကတော့ Windows 10 Operating စနစ်သစ်ထွက်တယ် Apple က iPhone အသစ်တွေထွက်တယ်နောက်တခြားနည်းပညာပိုင်းဆိုင်ရာထူးထူးခြားခြားဖြစ်ခဲ့တာတွေလည်းမနှဲခဲ့ဘူးနော
်ဟုတ်ပါမဆုမြမောင်ရအခုဒီ2016တည်းဆိုရင်တော့နည်းပညာတွေကမှပိုတော်မှထူးခြားဆန်းပြားလာအောင်ပါဗ
ျလူပြောများလာနိုင်တယ်လို့ဆိုရဲနည်းပညာတွေနဲ့ပတ်သက်လို့တော့ IT ဆောင်းပါးတွေမှာသုံးသပ်ရင်းနေကြတာအဆုံးပဲကိုသားညုံလည်းဖတ်ရတယ်မလားရှင်အဲ့ထဲမှာဒီအားလုံးအတွက်ဆိုင်နိုင်တာတချို့ဆိုလို့ရှိရင်တော့text message application တွေကပို့ပြီးတော့အဆင်ပြေသွားမယ်။ကို့အတန်နဲ့ comment ပေးခိုင်းလို့ရမယ်ပစ္စည်းတွေကပုံများလာမယ်။လက်ကင်ဖုန်းတွေ laptop computer တွေရဲ့ camera တွေကအများကြီးပိုကောင်းလာမယ်တဲ့။အဲ့ဒါတော်တော်များများစောင်းပါသုံးသက်ချက်တွေထဲမှာပြောကြတာ။ channel တွေလည်းအများကြီးရှိသေးတယ်
။တယောက်နဲ့တယောက် text message ပို့ပြီးတော့ဆက်သွယ်တာကိုလူတိုင်းနေ့တူကလုပ်နေကြတာဆိုတော့အဲ့ဒီအတွက် app တွေပိုကောင်းလာမယ်ဆိုရင်တော့အလုံးတွေအသုံးဝင်တာပေါ့ဗျ။
အခု San Francisco မြို့တစ်ဝိုက်မှာတချို့အစမ်းပေးသုံးထားတဲ့ဒီ Facebook ရဲ့ M ဆိုတဲ့ App ဆိုလို့ရှိရင်သူ့ဘာသူစားတောက်ဆိုင်တွေကိုပိုကင်လှမ်းလှုပ်တာတို့ ကိုအစားလက်ဆောင်ပစ္စည်းဝယ်တာတို့လုပ်လို့ရနေပြီလေအခု Google ကလည်းအဲ့လိုမျိုးပုံစံ app ကိုလုပ်နေပြီဆိုတော့တေချာတာကတော့အခု2016ခုနှစ်ထဲမှာဒီလူတွေအတွက်ကိုလက်တွေ့အသုံးတက်နိုင်မဲ့ feature တွေကို message application တွေထဲမှာအနည်းနဲ့အမြန်တွေ့လာရတော့မယ်ကိုသားညုံရဲ့နောက်ဒီ voice comment ပေးပြီးတော့ကိုအတန်နဲ့ခိုင်းလို့ရမဲ့ပစ္စည်းတွေလို့ပေါ့နှစ်သစ်ထဲမှာပုံများလာမယ်လို့ဆိုရဲ
ကိုတန်နဲ့မိတ်ပြီးခိုင်းလို့ရမဲ့ပစ္စည်းမျိုးတွေပိုခက်စားလာမယ်ဆိုလို့အဲ့ဒါတွေက2015တည်းကအတော်လေးရှိနေပြီမဟုတ်လားမဆုမြတ်မောင်ရဲ့အထူးသဖြင့်ဒီ window တက်မှာပါလာတဲ့ဒီ cortana ကိုတော်လေးညွှန်းကြတာလေ apple ရဲ့ siri နဲ့ google ရဲ့ google now ဆိုလို့ရှိရင်သူတို့ချိန်ထားတဲ့နောက်ဆုံးပေါ် smart car တွေ tv set တွေမှာတော့မှပါနေပြီပဲဟာ
ဟုတ်တယ်အခု2016ခုနှစ်ထဲမှာလည်းဒီအတန်နဲ့ခိုင်းလို့ရမဲ့ computer တွေပိုများလာမယ်တခြားအသုံးဝင်နိုင်မဲ့ဒီနောက်ဆုံးပေါ် gadget ပစ္စည်းတွေမှာပိုပြီးတော့တွေ့လာရမယ်တဲ့ကလေးတွေကစားတဲ့အယုတ်တွေမှာတော့မှဒီအတန်နဲ့အပြန်အလှန်ပြောလို့ရမယ့်ဒီဆက်ရုပ်သဘောမျိုးအယုတ်မျိုးတွေတွေ့လာရတော့မယ်တဲ့ Wall Street Journal ရဲ့စောင်းပါးထဲမှာရေးထားတာပဲ
။ဒါဆိုရင် smart camera တွေကရောဘလူးပူကောင်းလာပါတယ်လေဗျ။ဒီသုံးဘက်မြင် 3D ပုံတွေကိုတော့မှရိုက်နိုင်တော့မယ်ဆိုတာတကယ်ပဲလားမဆင်မမောင
်။ smartphone တွေ laptop desktop computer တွေမှာနောက်ပါလာမယ့်ဒီ smart camera အသစ်တွေဆိုလို့ရှိရင်ဓာတ်ပုံအရည်အသွေးပိုပြီးတော့ကောင်းယုံနေမဟုတ်ဘူး။ကိုသားညုံပြောသလိုပဲဒီသုံးဘက်မြင်ပေါ်တဲ့ကင်မရာမျိုးတွေနောက်ပုံအသေးစိတ်အနုစိတ်ရိုက်နိုင်မဲ့ lens မျိုးတွေပါလာနိုင်ဖို့တချို့ကုမ္ပဏီတွေကစူးစမ်းနေကြပြီရှင်။ Intel ကထွင်ထားတဲ့ဒီ Real Sense Camera ဆိုလို့ရှိရင်အထဲမှာ sensor တော်မှပါလို့ရောက်နေတဲ့အခန်းရဲ့အတိုင်းအတာကိုတိုင်းနိုင်တာမျိုးနောက်ကိုယ့်ရဲ့မျက်နှာကိုမှတ်ပြီးတော့မှဒီ smartphone တို့ computer တို့တွေကို login လုပ်ဝင်နိုင်တာမျိုးတွေတော့မှရနိုင်ပြီမလားရှင့
်။မဆုမြတ်မော်ဒီ MIT နည်းပညာတက္ကသိုလ်ကရေးထားတဲ့2016ခုနှစ်အတွင်းမျှော်လင့်နိုင်တဲ့ Virtual Reality ဆိုတဲ့ဆောင်းပါးဖတ်ရတယ်မလားဗျ။ဒီ online ကဘာတွေရောက်သွားသလိုမျိုးအမြင်အာရုံကိုဖြစ်စေတဲ့မျက်မှန် virtual reality headset တွေကလည်းခုနှစ်ထဲမှာအတော်လေးကိုခေတ်စားလာပါတယ်နော်အထူးဖြစ်ဒီ game ကစားကြတဲ့ gamer တွေကြားမှာအတော့ကိုရေပန်းစားလာနိုင်နေတဲ့လူသုံး electronic ပစ္စည်းများဆိုင်ရာအဖွဲ့ကြီး CES ဆိုလို့ရှိရင်ဒီအခုနှစ်ထဲမှာ virtual reality headset တသန်းကျော်လောက်ရောင်းရမယ်လို့တော့မှကြိုတင်ပြီးတော့ခန့်မှန်းထားတာပါသေးတယ်ဗျာ
ဂိမ်းကုမ္ပဏီတွေကလည်းအဲ့လိုမျိုး virtual reality headset တွေနဲ့သီးသန့်တွဲပြီးတော့ကစားရမယ့် game တော်တော်များများအောင်ထွင်နေပြီတဲ့ဒီ virtual reality headset တွေထဲမှာ Facebook ကုမ္ပဏီပိုင်တဲ့ Oculus ကဒီပထမဆုံးထုတ်မဲ့ Rift ဆိုတဲ့ virtual reality headset ဆိုလို့ရှိရင် April လမကုန်ခင်မှာထွက်မယ်လို့သတင်းထွက်လာတဲ့ကဂိမာတွေကြားမှာတော်တော်လေးစိတ်ဝင်စားရှိနေကြတာရှင့်နောက်တော့ဒီ HTC ကုမ္ပဏီအားဆိုလို့ရှိရင်လည်း5ဆိုတဲ့ headset ကို April လထဲမှာစရောင်းပါတဲ့ Sony ကလည်း PlayStation VR ဆိုပြီးတော့ဒီနှစ်လည်းမတိုင်ခင်မှာထုတ်အောင်ပါ MIT တက္ကသိုလ်ရဲ့ဆောင်းပါးထဲမှာရေးထားတာပဲအမေရိကန်ဂိမ်းမာတွေကတော့ဘယ်ဟာကဘယ်ဈေးနဲ့ရောင်းမှလဲဘယ်ဟာသူတို့ game တွေအတွက်ပို့ပြီးတော့အသုံးတက်မလဲဆိုတာကိုအခုတည်းကအာရုံစိုက်ပြီးတော့စောင့်ကြည့်နေကြပြီကိုသားညုံရဲ့နောက်တော့ဒီ virtual reality headset မျိုးတွေက game ကစားတာတွေမဟုတ်ဘူးသူ့ကိုဝတ်ထားလိုက်လို့ရှိရင်ပြားကျင်တဲ့နေရာတစ်ခုခုစီကိုရောက်သွားတယ်လို့မျိုးဒီအမြင်အာရုံဖြစ်သွားတဲ့အတွက်ကြောင့်မို့လို့နိုင်ငံတကာကပရဟိတအဖွဲ့အစည်းကြီးတွေအခုအထူးသဖြင့်ပေါ့ဒီ Amnesty International အဖွဲ့အစည်းကြီးတွေကဆိုလို့ရှိရင်ဥမာဒီ Syria မှာဘုံတံကြောင့်မို့လို့ Syria ပြည်သူတွေဘလောက်ဒုက္ခရောက်ရတယ်လဲဆိုတာကိုတခြားအများပြည်သူတွေသိနိုင်အောင်လို့အဲ့ဒီလိုမျိုး headset ကိုတက်ပြီးတော့မှပြပြီးတော့သူတို့ရဲ့လုပ်ငန်းတွေကိုပို့ပြီးသိရှိအောင်သဘောပေါက်အောင်လို့လူအများနားလည်သဘောပေါက်အောင်လို့လုပ်တာမျိုးတွေလည်းရှိတယ်ဆိုတော့ဒီ virtual headset တွေကနောက်ပိုင်းကျလို့ရှိရင်ဒီလူအများပြည်သူအကျိုးအတွက်ပေါ့နော်ပို့ပြီးတော့လည်းအသုံးဝင်လာနိုင်တဲ့ပစ္စည်းမျိုးတွေဖြစ်လာနိုင်တယ်ကိုသားညုံရဲ့
ကိုပေါ်မှာဒီဝစ်စင်သုံးရတဲ့ gadget တွေအကြောင်းမဆွမျက်မုံပြောပြတော့ဒီ Apple Watch တို့ Samsung နိုင်တို့လိုမျိုးဒီ wearable ပစ္စည်းတွေကလည်းအရင်လိုမျိုး smartphone တွေရှိမှတွဲသုံးလို့ရတာမျိုးမဟုတ်တော့အောင်လို့ထွင်နေပြီဗျဒီနှစ်ထဲထွက်လာဖို့ရှိတဲ့ဒီ wearable ပစ္စည်းတွေဆိုရင်အထဲမှာကျိုးမဲ့ wireless ဆက်သွယ်နိုင်မယ့်နည်းပညာတွေပါလာမယ်။နောက်ဖုန်းဆက်သွယ်ပြောလို့ရနိုင်မယ့်နည်းပညာတွေပါလာတော့မယ်တဲ့။ LG နဲ့ Samsung ကတော့အဲ့လိုမျိုးသီးသန့်သုံးနိုင်မယ့် smartwatch တွေထုတ်ထားတာသိတော့မကြသေးဘူးဗျ
။သီးသန့်သုံးလို့ရမယ်ဆိုလို့ဒီ smartphone တွေကို battery ပြန်သွင်း recharge လုပ်လို့ရှိရင် wire ကြိုးသုံးချင်မလို့တဲ့နည်းလည်းပေါ်နေပြီနော်။ကျိုးမဲ့ charging သွင်းလို့ရတဲ့ဒီ wireless charging နည်းတွေတော်တော်တွေ့လာနေရပြီ။အဲ့လိုမျိုးဒီကျိုးမဲ့ battery အားသွင်းတဲ့နည်းပညာကိုခြီးလို့ခေါ်ရဲခြီးနည်းပညာနဲ့ဖန်တီးထားတဲ့အဲ့ဒီအပြားအဝိုင်းလေးပေါ်မှာကိုယ့်ရဲ့ smartphone ကိုတင်လိုက်ုံနဲ့ battery အားပြန်သွင်းနိုင်မဲ့နည်းပညာလေအများနားလည်လွယ်အောင်ဆိုရင်တော့ဒီဓာတ်ကူးတဲ့နည်းပညာပေါ့အဲ့ဒီနည်းပညာသုံးထားတဲ့ဇပွဲမျိုးတွေကို IKEA မှာတော့မှစပြီးတော့ရောင်းနေပြီလေဒီဖုန်းကိုအားပြန်သွင်းဖို့အတွက် wire ကြိုးထိုးနေစရာမလိုတော့တော်တော်လေးတော့အလုပ်ရှုပ်သက်သာတယ်တက်မှတ်ထားတဲ့နေရာမှာ handphone ကိုတွားပြီးတော့တင်လိုက်ရုံပဲအဲ့ဒီချီချာဂျာတွေလည်းအခု2016ခုနှစ်ထဲမှာတော်တော်လေးကိုလူသုံးများလာမယ်လို့ခန့်မှန်းထားကြတယ
်အခုဒီ2016ထဲမှာတော်တော်ကိုလူသုံးများလာမယ်ဆိုပြီးတော့နည်းပညာကျွမ်းကျင်တဲ့သူတွေခန့်မှန်းထားတာနောက်တစ်ခုကတော့ဒီ away thing drone ယာဉ်လေးဗျ away ကနေပြီးတော့ထိန်းပြီးတော့ပြန်ရတဲ့ drone ယာဉ်ပြန်လေးတွေကအများကြီးကိုတိုးတက်ရှိပြေးလာဖို့ရှိတယ်တဲ့ ယေရှုခံနိုင်တာမျိုးနောက်ထဲမှာပါတဲ့ဆန်စာနဲ့ရောက်နေတဲ့ပဝန်းကျင်ကိုတုံ့တန်နိုင်တာမျိုးနောက်တစ်ခုခုရဲ့နောက်ကိုဝဟင်ပေါ်ကနေပြီးတော့ခြေအားကန်လိုက်နိုင်တာမျိုးတွေလုပ်နိုင်မဲ့ drone ရင်တွေအခုဒီ2016ထဲမှာထွက်လာဖို့ရှိတယ်တဲ့မဆွေမြတ်မောင်ရဲ့
ကဘာပေါ်မှာလူစိတ်ဝင်စားမှုအများဆုံးပစ္စည်းတွေထဲမှာအပျော်တမ်းအဝေးထိန် drone ရင်လေးတွေလည်းပါလာနေတာတော့သိကြတဲ့ကိုသားညုံကြီးမြန်မာနိုင်ငံမှာတော့မှဒီဝါသနာပါတဲ့သူတချို့ကသူတို့ကိုယ်တိုင်တော့မှ drone ယာဉ်လေးတွေကိုထွင်းနေကြပြီလေ။နောက်ပြီးတော့သတင်းဌာနတချို့မှဆိုရင်လည်းဒီအဝေးထိန် drone ယာဉ်တွေတုံးပြီးတော့မှဝေဟင်ဘော်ကနေရိုက်ထားတဲ့ရုပ်ပုံတွေကိုသတင်းတွေထဲမှာတုံးလာကြတာတွေ့နေရတယ်မလား။ဆိုတော့အခု2016ခုနှစ်ထဲမှာတွေ့လာရမယ့်ဤပညာသစ်တွေကလူတွေအတွက်ပို့ပြီးတော့အသုံးဝင်အကျိုးရှိနိုင်မယ်လို့ခန့်မှန်းရပါတယ်ရှင
်။မဆုမြတ်မွန်စီစဉ်ပြီးကိုသားညုံနဲ့အတူတင်ဆက်ခဲ့တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြကြတာပါရှင်။တတက်ရောင်သတင်းလွှာနဲ့သူယုံကြည်ရာအစီအစဉ်တွေကိုမထုတ်လွှင့်ပေးခင်မှာတော့မနေ့ဖြန်အင်္ဂါနေ့ညတိုက်ရိုက်လီလိုက်အစီအစဉ်မှာဘယ်အကြောင်းအရာကိုဆွေးနွေးဖို့စစ်စစ်ထားသလဲဆိုတာသောရရှင်တွေကိုကြိုတင်သိပေးပါရစေရှင်။
ဒီကရယူကောက်ပွဲမှာရင်းနေခဲ့တဲ့လက်ရှိအာဏာရပြည်ခိုင်ပြိုးပါတီအနေနဲ့မကြခင်မှာအစိုးရနဲ့လွှတ်တော်နေရာအများစုကိုလက်လွတ်ရတော့မှာဖြစ်ပါတယ်။ပါတီဝင်တန်းနဲ့ချီပြီးရှိတယ်လို့ဆိုတဲ့ပါတီကြီးတခုအနေနဲ့ပြည်ခိုင်ပြိုးပါတီဟာမြန်မာနိုင်ငံရေးမှာအခိုင်အမာဆက်ပြီးရပ်တည်နိုင်အောင်မယ်လို့ကျွန်တော်တို့သောတာရှင်တွေယူဆကြပါသလား။အရင်ကမြန်မာဆိုရှယ်လစ်လမ်းစဉ်ပါတီလို့တဖြည်းဖြည်းမှေးမိန်သွားတော့မှာလားဆိုတာအခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဖြင့်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOE ရဲ့ဖုန်းနံပါတ်က12392382555လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။သောရရှင်တွေအချိန်မီဆက်သွယ်လာကြစေချင်ပါတယ်။ပါဝင်ဆွေးနွေးကြဖို့လည်းထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုကတော့တက်တန့်ရောင်သတင်းလွှာအစီအစဉ်အလှည့်ရောက်ပါပြီ။ကဘာတလွားကထင်ရှားကြော်ကြားသူတွေရဲ့သတင်းတူတူထွားထွားတွေကိုစူးစီးတင်ဆက်ပေးနေတဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုတော့မအေးတန်တာကျော်ကစီစဉ်တင်ဆက်ထားတာပါရှင်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရအောင်သတင်းတော်မှာတော့ပြီးခဲ့တဲ့နှစ်အတွင်းမှာထွက်ခဲ့တဲ့ထင်ရှားတဲ့သတင်းတွေပေါ်မှာဒီ country ဆိုတော့အမှုပညာရှင်တွေဘယ်လိုမြင်လဲဆိုတာကိုပြန်ပြီးတော့စူးစီးပြောပြပေးကြပါမယ်နော် country ဆိုတော့ရဲ့ guitar မျိုးတော်လို့ခေါ်ကြတဲ့ American ပြည်ထောင်စု Tennessee ပြည်နယ် Nashville မြို့မှာ CMT တစ်နှစ်တာအတွင်းအကောင်းဆုံးcountry အဆိုတော်ရွေးချယ်စုပေးပွဲအခမ်းအနားကျင်းပတော့အဆိုတော် Chris Stapleton ကသူ့ရဲ့အကြီးအကျယ်ပေါက်သွားခဲ့တဲ့ Traveler တစ်ချင်နဲ့အဆုရသွားတာပါ Taylor Swift ရဲ့ 1989 album ဒေးတပြားကတော့ပြီးခဲ့တဲ့နှစ်ကထွက်ခဲ့တဲ့ဒက်ပြားဆိုပေမဲ့2015ခုနှစ်အတွင်းကိုလွှမ်းမိုးထားစေလို့ပြောရပါမယ် Country ဆိုတော့ Cassidy Pope ကအခုလို့ပြောပါတယ
် as far as an album I loved Taylor Swift's
album. Tina album တွေထဲမှာ Taylor Swift ရဲ့ 1989 ဆိုတဲ့ album ကိုကြိုက်တယ်။မယုံနိုင်လောက်အောင်ကိုကောင်းတဲ့သချင်းတွေပါလို့ပြောသွားပါတယ်။ရုပ်ရှင်သရုပ်ဆောင် Chris Carmack ရဲ့အကြိုက်ဆုံးသချင်းကတော့ Country အဆိုတော့ Chris Stapleton ရဲ့ Traveler သချင်းပဲဖြစ်ပါတယ်။ Lady Annabella ဂီတအဖွဲ့က Country အဆိုတော့ Hillary Scott ကတော့ Adele ရဲ့ 25 ဆိုတဲ့သချင်းနဲ့ Justin Bieber ရဲ့ Day album အစ်စ်ကိုကြိုက်တယ်လို့ဆိုပါတယ
် It's so good. Love yourself.
Love yourself တချင်ကအကောင်းထဲမှာတချင်လုံးရှိနေတယ်။နောက်ကြိုက်တဲ့အဆိုတော်တယောက်က Ben Rector ပါ။သူ့ရဲ့ brand new ဆိုတဲ့ Day album ကလည်းတော်တော်ကောင်းပါတယ်။တက်တောင့်သက်သာနားထောင်လို့အဆင်ပြေတဲ့တချင်တွေပါ။တိတ်ကောင်းတဲ့တချင်တွေလို့ပြောသွားခဲ့ပါတယ်အစောရောကယ်လီပစ်ကလာကလည်း Traveler တချင်းကိုကြိုက်တဲ့သူပ
ါ I know everybody's kind of you know everybody's talking
Ryan က Chris Stapleton လို့ပဲပြောနေကြမှာကျွန်မသိပါတယ်ကျွန်မကသူ့တချင်တွေကိုနှစ်နဲ့ချီပြီးတော့နားထောင်နေတာပါသူနဲ့သူ့ရဲ့ဇနီး Morgan တို့နှစ်ယောက်စလုံးကျွန်မအတွက်တချင်တွေရေးပေးပူးခဲ့တယ်လို့ဆိုလဲဆိုပေးခဲ့ကြပူပါတယ်တိတ်ပြီးတော့ခင်မို့ကောင်းတဲ့အတွေ့ပါလို့ပြောသွားပါတယ်ဆိုတော့ Scott Stapp ကတော့ The Weeknd ရဲ့ can't feel my face the single tight day lo so ba de
oh man I really have just been listening to the radio a lot
like radio ga la de tchin ko jano totto na thong pite de jano tami ko chang po de kha chang jo de kha jano na thong no tami ga le pop tchin ni ko chai ni de le we can I can't feel my face when I'm with you ai tchin ko jano tai chai ba de taylor swift tchin ni ko le tami ga swe swe lan lan so ba de adele ye tchin ne chai de hozia ye take me to church so re tchin ko le jano chai de le jano pop tchin ni totto le na thong pite de lo pyo daw ba de ပြီးတော့အာရှကထင်ရှားတဲ့အဆိုတော်တွေနဲ့အမှုပညာရှင်တွေရောနှစ်သက်မှာဘလို့ဆုံးဖြတ်ချက်တွေချထားကြပါလဲတင်ပြကြပါမယ်ရှင် YouTube မှာ Overganam Style သချင်းနဲ့ကြော်ကြားနေစေဖြစ်တဲ့အဆိုတော်ဆိုင်ကတော့ Daddy ဆိုတဲ့သချင်းပါတဲ့တတ္တမမြောက် Day Album ကိုမကြခင်ကပဲပရိသတ်နဲ့မိတ်ဆက်ပေးခဲ့ပါတယ
် December 31st is my birthday so I
think December 31ရက်နေ့ကသူ့ရဲ့မွေးနေ့ဖြစ်ပါတယ်တရားဝင်အဖြစ်တော့တနှစ်ပတ်လုံးဖြောပြပွဲတွေမှာဖြောပြနေရဗီဒီယိုတွေရိုက်နေရသချင်းတွေစိုးနေရကနေ2016အစသတင်းပတ်နှစ်ပတ်သုံးပတ်နားရလိမ့်မယ်လို့ပြောသွားတာပါပြီးရင်တော့အမှုပညာလုပ်ငန်းတွေလုပ်ဆရာရှိတာဆက်လုပ်သွားမယ်လို့ဆိုပါတယ
် I definitely got to take a break for like a couple of weeks and
Aura Kangshu နောက်တစ်ယောက်ကတော့ဟောင်ကောင်ကရုပ်ရှင်သရုပ်ဆောင်ဒေါ်နီယန်မှာပြီးခဲ့တဲ့နှစ်ဝက်လောက်ကို Yitman IB Man ရုပ်ရှင်မှာသရုပ်ဆောင်ခဲ့ရပါတယ်နောက်နှစ်ဝက်မှာတော့ Star Wars ရုပ်ရှင်မှာပါဖို့လန်ဒန်မှာ9လနေခဲ့ရတယ
် I want the world to be I would like to see the world to be at more at peace
ကဘာကြီးပို့ပြီးတော့ငြိမ်းချမ်းတဲ့မေတ္တာတရားနဲ့ပြည့်ပြီးတော့လူတွေပြုံးပျော်နေတဲ့နေရာတစ်ခုဖြစ်စေချင်တယ်လို့သူကဆိုပါတယ်ရုပ်ရှင်တရုပ်ဆောင်တယောက်အနေနဲ့ကဘာကြီးကိုပြောင်းလဲအောင်လုပ်ဖို့တိတ်အများကြီးလုံးနိုင်မှာတော့မဟုတ်ပါဘူးဒါမဲ့လည်းတက်နိုင်သလောက်ပို့ပြီးတော့ကောင်းလာစေမဲ့သတင်းစကားတွေကိုပေးမယ်လူတွေကိုပို့ပြီးကောင်းအောင်လုပ်ဖို့တိုက်တွန်းအားပေးသွားမယ်လို့သူကပြောပါတယ်။ဟောင်ကောင်ကအမွားညီမပေါ့ပ်အဆိုတော်ဂီလီယန်ချန်နဲ့ချာလင်းချွိုင်းတို့ကတော့နှစ်တကူညမိတ်ဆွေအပေါင်းအသင်းတွေနဲ့သူတို့ရဲ့ပရိသတ်တွေနဲ့ဖြောပြပွဲကျင်းပသွားခဲ့ပါတယ
်။2015年 Twins 的成绩是
2016မှာနောက်ထပ် Day Album အသစ်တစ်ခုထုတ်နိုင်အောင်လို့စူးစမ်းသွားပါမယ်။ Mandarin ဘာသာဒါမှမဟုတ် Cantonese ဘာသာနဲ့ထုတ်မယ်လို့ချွိုင်းကပြောပါတယ်။နှစ်တမှာရည်ရွယ်ချက်ကတချင်တွေပို့ပြီးတော့အစိုးနိုင်မို့ပါလေလို့ပြောသားကြပါလို့ရှင်ဒီတက်ရောင်တင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းတင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါလေရှင်ဒီတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ All have my own yacht. All have my own jet. Painted on the side and bright red. It's gonna stay friend. Here comes a crazy fan. Oh, up in my face. Oh no. Security. မေးတဲ့တော့စီစဉ်တဆက်တဲ့တတရောင်တဲ့တော့အစီအစဉ်ကိုနားဆင်ခဲ့ကြရပါရှင်။အခုဆက်ပြီးတော့သူယုံကြည်ရာစစ်စင်ကိုလည်းတင်ဆက်ပေးကြပါရစေ။ဒီတစ်ပတ်မှာတော့အဆူတော်အနက်ကရဲ့ယုံကြည်ရာကိုနားဆင်ပါအောင်ရှင
်။ကျွန်တော်နာမည်တင်ခါပါ။ကျွန်တော်အခုတတော်ကျွန်တော်ယုံကြည်တဲ့ဟာကတော့ကျွန်တော်ငငယ်လေးတည်းအောင်အခုချိန်ကြီးရောဒီရန်ကိုထိမ့်သိမ့်ရခဲ့တဲ့စီကန်းဆိုရဲအဲ့ဒါလုံးနဲ့စီကန်းဆိုရဲအတိတ်ပဲကျွန်တော်အရင်ကယုံကြည်ရဲကျွန်တော်တခြားနေရာကြီးဘယ်နေရာကြီးပဲသွားသွားဒီကြားရဲပဲသွားရောက်တဲ့ဝင်နေနေစီကန်းဆိုရဲဟာကိုယ့်ကိုဘယ်လိုထိမ့်သိမ့်လဲကိုယ့်ကိုဘယ်လိုဖောက်ရှောက်လဲဆိုရဲဟာကျွန်တော်အရင်ကြည်ရဲဘုမပြောရမယ်ဆိုရင်ဒီကူမြင်ကြရတယ်ကျွန်တော်ကူမလားကျွန်တော်ဒီကူမြင်ရမဟုတ်တဲ့နေရာနဲ့ကျွန်တော်ကူမလားနောက်တစ်ခုကအမိုက်ပြစ်တဲ့နေရာဘုံထဲကိုရောက်အောင်ပြစ်မလားဒါမှမဟုတ်ဘုံထဲမှာမပြစ်ပဲနဲ့ကိုယ့်ကိုအပြင်မှာပြစ်ချခဲ့မလားဒါမှမဟုတ်ဘုံမရှိတော့ဆိုရင်ကိုယ်ပေါင်းမိတဲ့ကိုထဲမလားအဲ့ဒါမျိုးတွေကျွန်တော်ပုံမှန်အောင်ကျွန်တော်ကျင့်လင်းကျင့်တယ်ကျွန်တော်အဲ့ figure နဲ့ကိုယ့်ကိုတယောက်တည်းကိုကျွန်တော်ထင်တယ်အဲ့လိုသိနေတဲ့အတွက်ကြောင့်လည်း
များတွေဒီကမထိန်းသိမ်းတဲ့ဟာကိုလည်းခံကြရင်ဟိုအမလို့အမရဖြစ်ပြီးချင်းမိပေမဲ့လည်းဒါမဲ့များတွေလုပ်တဲ့ဟာကြောင့်ကိုယ်အကျင့်ပြတ်မလားကိုယ်စီကံပြတ်မလားဆိုတဲ့ဟာလေးကိုတော့ခဏခဏပြန်ကိုယ့်ကိုပြန်မေးမေးပြီးတော့ပဲကျွန်တော်ဒီနေ့ဒီဒီလာအသက်30ကျော်ပါပြီကျွန်တော်စီကံကျွန်တော်ဒီတိုင်းဒီစက်ချင်းနေတယ်ကျွန်တော်စီကံကျွန်တော်ပုံမှန်ဒီလိုကြီးကြီးကိုကျွန်တော်ထိန်းသိမ်းနေကျွန်တော်ရှေ့ဆက်နေတယ်အနောက်တစ်ခုကတော့ကျွန်တော်စီကံဆိုတဲ့ဟာမှာကျွန်တော်ကွေးကွန်ခေါ်ဖို့ကျွန်တော်စီကံကိုကျွန်တော်ပြန်ပြင်တယ်ကွေးကွန်ခေါ်ဖို့သူများကိုတင်းတင်းချာချာကိုကို့အတွေ့ထဲမှာတွေးလိုက်တယ်ဆိုရဲအကွေးမျိုးဖြစ်သွားမှာအဲ့လိုမျိုးဖြစ်သွားရင်သူများကိုဘယ်တော့ဟိုဟိုနေတဲ့ပုံစံမျိုးဖြစ်မလဲမဖြစ်မလဲဆိုတာစဉ်းစားတယ်ဒီတော့ကိုဒီအောင်ဒီနေရာဟုတ်မဟုတ်ဆိုတဲ့ဟာကိုလည်းကိုအမြင်စဉ်းစားတယ်ဘာလို့ဆိုကိုလူလိုက်တဲ့ဟာကကိုကကိုတယောက်တည်းအတွက်နဲ့ပဲဆိုင်နေမယ်ကိုကကိုတယောက်တည်းနေရမှာတဘာဝနဲ့ကွာနေရတဘာဝမှာသက်ရှိသမဲ့တဝိုင်းသမဲ့အကုန်အများကြီးရှိတဲ့အတွက်ကြောင့်အဲ့ဒီသူရရောကိုကြောင့်မလို့ဘလောက်ထိဒုက္ခရောက်သွားမလဲအဲ့ဒါအရင်ကမှနဲ့ပဲဆိုင်ကိုစီတိုင်းပုံမှန်တုံနေတယ်ကိုစီချောင်းအောင်ကိုကကိုထိမ့်သိမ့်တဲ့ကိုအချင်းတွေဆိုင်နေနောက်တစ်ခုကစီချောင်းထိမ့်သိမ့်နေဆိုတဲ့ဟာပညာတတ်မှလုလို့ရတဲ့ဒီစားမဟုတ်ပညာတစ်လုံးမှစာတလုံးမှမတက်လဲစီကံဆိုတာထိန်းလို့ရတယ်။အဲ့ရနေလေကျွန်တော်ကတော့ပြန်ပြီးတော့ကျွန်တော်တစ်ခါကျရင်ကျွန်တော်ပြန်ပြီးဟုတ်ဟုတ်ပြန်သွန်သိနေ။အဲ့ရအတွက်နဲ့ပဲကျွန်တော်ရှေ့ဆက်တယ်။ဒါကကျွန်တော်အခုလောလောလတ်အရင်ယုံကြည်နေတဲ့အခါပဲ
။အပတ်စစ်တင်ဆက်နေတဲ့လူယုံကြည်ရကဏ္ဍနဲ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဘူးစီစဉ်တင်ဆက်တဲ့သူယုံကြည်ရအစီအစဉ်ကိုနားဆင်ခဲ့ကြတာပါရှင်ဒီစီစဉ်နဲ့အတူ VUE ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေသတင်းနဲ့သတင်းဆောင်မားတွေကိုတော့ VUE ရဲ့ internet website လိပ်စာ burmese.voanews.com မှာအသံနဲ့နားဆင်နိုင်တယ်လို့ထိတ်တန့်သတင်းတွေကိုတော့အစားနဲ့လည်းဖတ်လို့ရပါတယ်။နေ့စဉ်ည9နာရီကနေ9နာရီခွဲမှာတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VUE TV သတင်းလွှာအစီအစဉ်ကိုလည်းဒီ website မှာကြည့်ရှုလို့ရပါတယ်ရှင်။ VUE American တန်ရဲ့တနင်္လာနေ့ညမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။VUE ရဲ့ဒီမနက်ဖြန်မနက်6နာရီကနေ9နာရီထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 9433နဲ့လိုင်းဒိုမီတာ49 kHz 63433လိုင်းဒိုမီတာ50 kHz 9999တို့ကနေလည်းဖန်ယူနိုင်လို့ရပါတယ်။အခုကတော့ကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုအောင်ကတင်ပြပေးပါဦးမယ်ရှင်။
ပြောင်းနိုင်ငံမှာဒီကနေ့ငွေဈေးကျဆင်းတယ်လို့ဥရောပမှာလည်းဈေးနှုန်းကျဆင်းတာကြောင့် American stock ဈေးနှုန်းတွေလည်းထိုးကျသွားပါတယ်။အရှိအလယ်ပိုင်းကတင်းမာမှုတွေတိုးလာနေချိန်မှာပဲအခုလို stock ဈေးကွက်မှာဈေးနှုန်းတွေကျဆင်းနေတာပါ။ American Dow Jones အညွန့်ကိန်းဟာဈေးဖွင့်စမှာနှစ်ရာခိုင်နှုန်းကျဆင်းသွားတယ်လို့ Nasdaq လည်းအဲ့ဒီထက်ပိုပြီးတော့ကျဆင်းခဲ့ပါတယ်။ Saudi Arabia နိုင်ငံကအီရန်နဲ့တန်တမန်ဆက်ဆံရေးဖျက်တောက်လိုက်ပြီးတဲ့နောက်ဒီ Saudi ရဲ့မဟာမိတ်နိုင်ငံဖြစ်တဲ့ Bahrain နဲ့ Sudan နိုင်ငံတွေကလည်းအီရန်နဲ့တန်တမန်ဆက်ဆံရေးဒီကနေ့ဖျက်တောက်လိုက်ပါတယ်။ UAE နိုင်ငံကလည်းအီရန်နဲ့တန်တမန်ဆက်ဆံရေးအဆင့်တန်း short ချလိုက်ပြီးတော့တီဟီရန်ကတန်တမန်ဥယျာဉ်ကိုကန့်သက်ကတန်မတ်ကြီးအဆင့်တဲ့ short ချပြီးတန်ယုံတာဝန်ခံအဆင့်သာထားတော့မှာဖြစ်ပါတယ်။အထင်ကရရှိရဲ့ဘာသာရေးခေါင်းဆောင်ရှီယက်နီမာအယ်နီမာကို Saudi Arabia ကကွပ်မြက်လိုက်တာကြောင့်တီဟီရန်မှာရှိတဲ့ Saudi Arabia တန်ရုံကိုဆန္ဒပြသူတွေကဝင်ရောက်တိုက်ခိုက်ဖျက်ဆီးခဲ့တယ်လို့မရှက်ကကောင်စစ်ဝင်ရုံးကိုလည်းတိုက်ခိုက်ဖျက်ဆီးခဲ့ရပါတယ်။အခုခါမှာအဲ့ဒီဆန္ဒပြသူ40ထဲမှနေကိုဖမ်းဆီးထားပြီးဒီတိုက်ခိုက်မှုနဲ့ပတ်သက်လို့ဒါဟာလုံးဝလက်ခံနိုင်စရာမရှိဘူးလို့အီရန်သမ္မတဟက်ဆန်ရူဟာနီကပြောဆိုထားပါတယ်။ဆွီဒင်နဲ့ဒိန်းမတ်နိုင်ငံကြားနယ်စပ်ဖြတ်သန်းမှုကိုထိန်းချုပ်လိုက်တာဟာဥရောပကရှန်ဂန်ဗီဇာလိုလဲသိကြတဲ့နိုင်ငံကူးလက်မှတ်မလိုပဲတနိုင်ငံနဲ့တနိုင်ငံကြားလွတ်လွတ်လပ်လပ်သွားလာနိုင်တဲ့အနေအထားတွေအပေါ်သက်ရောက်မှုရှိလာနိုင်တယ်လို့ဂျာမနီနိုင်ငံကဒီကနေ့ပြောကြားလိုက်ပါတယ်။ဂျာမနီနိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရမာတင်ရှက်ဖာကလွတ်လပ်စွာသွားလာနိုင်မှုဟာအရေးကြီးတဲ့အခြေခံသဘောတရားတစ်ခုဖြစ်တယ်။နောက်ဒါဟာဥရောပသမဂ္ဂရဲ့အကြီးမားဆုံးအောင်မြင်မှုဖြစ်တယ်ဆိုပြီးတော့လည်းပြောဆိုထားခဲ့ပါတယ်ခင်ဗျာ။
ကိုအောင်ကသတင်းကြေကျုပ်ကိုကြေညာခဲ့တာပါ။ဒီညပိုင်းစီစဉ်ထုတ်လို့ရမှုကမဆုမှုဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဘေးဘာဘာဖြစ်ပါတယ်။ကျွန်မခင်ဗျထွေးပါရှင်။ View American တန်ရဲ့ကြာတာရင်းညအစီအစဉ်တွေကိုည9:00နာရီကနေ 10:00 နာရီအထိလိုင်းဒိုမီတာ24 32 25 50နဲ့အစောပိုင်းနာရီဝက်9နာရီကနေ9နာရီခွဲအထိကိုတော့လိုင်းလက်မီတာ190ရူကနေအတန်းလွှင့်ပေးခဲ့တာပါ။တော်ရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ View ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.